Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရဲ့2025ခုနှစ်မတ်လ12ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ8နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကို line to meter 25 32နဲ့40လောက်ကနေဖမ်းယူနိုင်တယ်လို့တနအီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒုဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်း direct ထုတ်လွှင့်ပေးနေတာပါကျွန်တော်ကတော့စံကြောပါ
အမေရိကန်အစိုးပြတဲ့အပြစ်ရရေကိုလက်ခံဖို့အသင်ရှိတယ်လို့ယူကရိန်းကကြေညာပါတယ်။ဖိလစ်ပိုင်သမ္မတဟောင်းဒူတာတေကိုဒဟိတ်မြို့က ICC ကိုပို့လိုက်ပါပြီ။ပါကစ္စတန်မှာရှစ်ထားတစ်စင်းကိုစစ်သွေးကြော်ရီတက်ခိုက်ပြီးခီးတယ်ရီကိုပြန်ပေးဆွဲသွားပါတယ
်။ဒါအပြင်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီကမီးလောင်ဘုံတွေတွင်တွင်ချင်းချင်းအုံပြုတဲ့တည်ရင်မြဝတီကြားဖြတ်ငွေလိမ်ဂိုင်းတွေမှာဖမ်းဆီးခံထားရတဲ့အိန္ဒိယနိုင်ငံသား900ကျော်ကိုနေရပြန်ပို့တဲ့တည်ရင်အမေရိကန်အစိုးရကပြဋ္ဌာန်းပြီးဖြစ်တဲ့ဘာမာအနဲ့သက်ဆိုင်တဲ့တည်ရင်အပါအဝင်မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြည့်များတည်ရင်တို့နဲ့ကဘာတလွားခီးသွွားအစီအစဉ်တို့ကိုနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့နောက်ဆုံးရတည်ရင်တွေကိုမသင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
American သမ္မတဒေါ်နယ်ထရန့်ကကနေဒါနဲ့ကုန်သွယ်ရေးစစ်ပွဲကိုအင်္ဂါနေ့မှာထပ်ပြီးတော့တိုးမြှင့်လိုက်ပါတယ်။ကနေဒါရဲ့သမ္မတနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာအမေရိကန်ကသွင်းကုန်ကွန်ကို50ရာခိုင်နှုန်းထိတိုးမြှင့်လိုက်တာပါ
Canada has been ripping off the United States of America and hardworking Americans for decades. If you look at the rates of tariffs across
American ပြည်တော်စုနဲ့အလုတ်ကြိုးစားတဲ့ American တွေအပေါ်ကနေကနေဒါတို့ကဆဲဆုနှစ်နဲ့ချီအမျက်ချုပ်နေကြတာကြောင့်ကနေဒါရဲ့သမ္မတနဲ့အလူမီနီယံသွင်းကုန်ကိုသမ္မတထရန့်ကအခွန်တိုးမြှင့်လာလို့အင်ပီရိုပြောခွင့်ရ Caroline Levitt ကသတင်းတောက်တီကိုပြောပါတယ်ကနေဒါနိုင်ငံ Ontario ပြည်နယ်ကောင်းဆောင်ကအမေရိကန်တပ်သမား5သန်းကိုရောင်းချထားတဲ့လျှက်စစ်တပ်အားတံပိုးမှာနောက်ထပ်25ရာခိုင်နှုန်းထပ်တိုးမဲ့အကြောင်းပြောဆိုလိုက်ပြီးနောက်မှာကနေဒါရဲ့သမ္မတနဲ့အလူမီနီယံအပေါ်အမေရိကန်ကသွင်းကုန်ကို25ရာခိုင်နှုန်းကောက်ယူမှုကနေနှစ်ဆတိုးလိုက်ပြီး50ရာခိုင်နှုန်းထိတိုးမြှင့်လိုက်တာဖြစ်ပါတယ်ကနေဒါဟာကမ္ဘာပေါ်မှာသွင်းကုန်ကွန်အများဆုံးကောက်တဲ့နိုင်ငံတွေထဲကတစ်ခုဖြစ်တယ်လို့သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် True Social မှာရေးပါတယ်။သမ္မတနဲ့အလူမီနီယံအပေါ်အမေရိကန်ကသွင်းကုန်ကွန်ကဗုဒ္ဓဟူးနေ့မနက်ပိုင်းမှာစတင်တက်ရောက်မယ်လို့လည်းသမ္မတကပြောပါတယ်။ကနေဒါအစိုးရအနေနဲ့အမေရိကန်ရဲ့နှုတ်ထွက်ပစ္စည်းအများပြအပေါ်မှာသွင်းကုန်ကွန်250ရာခိုင်နှုန်းကနေ390ရာခိုင်နှုန်းထိကောက်ခံနေတာကိုချက်ချင်းရရမယ်လို့လည်းသမ္မတထရန့်ကတောင်းဆိုထားပါတယ်ရှင်။အမေရိကန်ဆိုပြတဲ့ရက်30အပြစ်ရရေးကိုယူကရိန်းအစိုးရကထောက်ခံကြောင်းအမေရိကန်နဲ့ယူကရိန်းတို့ကပြောဆိုကြပါတယ်။ရုရှားရဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ရေးအမေရိကန်နဲ့ယူကရိန်းတာဝန်ရှိသူတွေဆော်ဒီအာရေဗျနိုင်ငံဂျဒပ်မှာအင်ကာနစ်ကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ရုရှားဖက်ဒရေးရှင်းဘက်ကလက်ခံချင်းသုံးရေးအပေါ်မူတည်ပြီးနှစ်ဖက်သဘောတူညီချက်နဲ့တိုးချဲ့နိုင်မဲ့ရက်30ရရေးအပြစ်ရရေးကိုချက်ချင်းချင်းသုံးရေးအမေရိကန်ကဆိုပြုချက်ကိုလက်ခံဖို့ယူကရိန်းဘက်ကအဆင့်နဲ့ရှီချောင်းဆွေးနွေးပွဲပြီးထုတ်ပြန်တဲ့ပူးရဲချင်ရချက်မှာဖော်ပြပါတယ်။ရုရှားရဲ့အပြန်အလှန်ဆောင်ရွက်မှုကငြိမ်းချမ်းရေးရရှိဖို့အတွက်အဓိကကျတဲ့ဆိုတာကိုရုရှားကိုအမေရိကန်ကဆက်သွယ်ပြောဆိုမှာဖြစ်ပါတယ်။ယူကရိန်းအတွက်ထောက်လှမ်းရေးအချက်အလက်မျှဝေမှုဆိုင်းငံ့ထားတာကိုအမေရိကန်ကချက်ချင်းဖယ်ရှားပေးမှာဖြစ်ပြီးလုံခြုံရေးဆိုင်ရာထောက်ပံ့မှုလည်းပြန်လည်ပေးအပ်မယ်အကြောင်းလဲပူးရဲချင်ရချက်မှာဖော်ပြပါတယ်။2022ခုနှစ်အစောပိုင်းမှာရုရှားကယူကရိန်းကိုအပြည့်အဝကျူးကျော်စစ်ဆင်နွှဲခဲ့တာကိုအမေရိကန်ကအဆုံးသတ်နိုင်ရေးဂျာဝင်ဆောင်ရွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွန်းအားပေးဆောင်ရွက်နေချိန်ဂျက်တက်မှာကျင်းပတဲ့အမေရိကန်ယူကရိန်းဆင်နွှဲပွဲမှာတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုနဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ်စတိုကဦးဆောင်ခဲ့ကြတာဖြစ်ပါတယ်အမေရိကန်အစိုးရအသုံးစရိတ်ကိုမတ်လ14ရက်နေ့နောက်ဆုံးရက်ချထားပင်နိုင်ရေး Republican ကြီးဆိုတဲ့အောက်လွှတ်တော်မှာအင်ကာနစ်ကအရေးယူဆောင်ရွက်လိုက်ကြပါတယ်။ CR လို့လည်းခေါ်တဲ့ရေဒိုအသုံးစရိတ်ဥပဒေချမ်းကိုအောက်လွှတ်တော်မှာထောက်ခံမဲ218မဲ၊ကန့်ကွက်မဲ213မဲနဲ့အတူပြုနိုင်ခဲ့တာဖြစ်ပေမဲ့ဥပဒေဖြစ်လာဖို့အတွက်ကတော့ Republican ကြီးဆိုတဲ့အထက်လွှတ်တော်မှာအတူပြုဖို့လိုအပ်ပါတယ်။ရေရိုအသုံးစရိတ်ဥပဒေချမ်းကိုကန့်ကွက်မဲထည့်မဲဆိုရင်တော့အမေရိကန်ပြည်သူတွေကိုအထင်အားစေမှာဖြစ်ပြီးပြီးခဲ့တဲ့ 51ရက်တာအတွင်းသမရထရန်တိဆောက်ထားတဲ့အရှိန်ဟွန်ကောင်းကိုလည်းပြပြသွားစီမှာဖြစ်တယ်လို့သမရအင်ပြူရောပြောခွင့်ရကာရိုလင်းလက်ဘစ်ကအင်ကာနဲ့နေခင်ပိုင်းမှာသတင်းတောက်တွေကိုပြောပါတယ်။အစိုးရအသုံးစစ်ရာထားငွေဥပဒေကျမ်းတွေဟာဆိုရဲအထက်လွှတ်တော်မှာထောက်ခံမဲ့60ရရှိဖို့လိုအပ်တာကြောင့်အထက်လွှတ်တော် Republican တွေအနေနဲ့ Democrat တွေရဲ့ထောက်ခံမှုရဖို့လိုအပ်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာအင်ကန်းနဲ့နေကင်းပိုင်းကဆလို့သတင်းပတ်ကုန်ထိအစည်းအဝေးတွေမရှိတော့တာကြောင့်အထက်လွှတ်တော်အမတ်တွေအနေနဲ့အောက်လွှတ်တော်အတီးပြုတ်ထားတဲ့ယာယီအစိုးရအသုံးစစ်ဥပဒေချမ်းကိုအတီးပြုတ်ဖို့ဖိအားဖြစ်စေပါတယ်ရှင်
view american တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ view မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ဖန်ထားတဲ့ဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေကိုဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကနေလေယာဉ်နဲ့ထွက်ခွာသွားပြီဖြစ်ပြီးသူ့ကိုဒီဟိတ်ကနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုလွှဲပြောင်းပေးမှာဖြစ်တယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်။သမ္မတဟောင်းဒူတာတေလိုက်ပါသွားတဲ့လေယာဉ်ဟာအင်ကန်နဲ့နှောင်းပိုင်းမှာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကနေထွက်ခွာသွားပါတယ်။ဒူတာတေဟာမိသားစုနဲ့အတူဟောင်ကောင်ကနေမနီလာနိုင်ငံတကာလေဆိပ်ကိုပြန်လည်ဆက်ရောက်လာခြင်းအင်ကာနေမနက်ပိုင်းမှာ ICC ရဲ့ဖမ်းဝရနဲ့သူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။သူသမရတာဝန်ယူထားစဉ်အတွင်းမူရစေဝါတိုက်ဖျက်ရေးသွေးတွက်သံယိုဖြုတ်ခွင်းမှုတွေကိုကြီးကြပ်ခဲ့မှုနဲ့ပတ်သက်ပြီးလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်မှုဆွတ်ဆွဲချက်နဲ့သူ့ကိုဖမ်းဆီးဖို့ ICC ကကမ္ဘာတဝန်းဖမ်းဝရထုတ်ထားတာဖြစ်တယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်။လင်းဘောကိုအဆောင်တယောက်နဲ့တွဲပြီးတော့မတက်ခင်မှာတော့အသက်89နှစ်အရွယ်သမရဟောင်းဟာတောင်ဝေးတစ်ချောင်းနဲ့တဖြည်းဖြည်းချင်းလျှောက်လာပြီးငိုယိုနေကြတဲ့သူ့ကိုထောက်ခံသူတွေကိုနှုတ်ဆက်သွားပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘာလူချီစတန်ပြည်နယ်တွင်းမှာအင်ကာနစ်ကနိုင်ငံတော်ဝန်ခုံပေါင်းတဲ့ခီးသည်တဲ့ယထာကိုစစ်သွေးကြွတွေတိုက်ခတ်ခဲ့ပြီးလူအများအပြားကိုပြန်ပေးဆွဲထားပါတယ်။Jaffa Express အမြန်ယထာဟာဘာလူချစ်စတန်ပြည်နယ်မြို့တော်ကီယတာကနေခိုင်ပါပတွန်ခွာပြည်နယ်ပက်ရှွာကိုခုံမောင်းထွက်ခွာလာပြီးနိုင်ပိုင်အတွင်းမှာပဲပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။ယထာပေါ်မှာတော့လုံခြုံရေးတာဝန်ရှိသူတွေအပါအဝင်ခီးသည်450လောက်လိုက်ပါလာတာပါ။လှိုင်ကောင်းထဲမှာပိတ်မိနေတဲ့ယထာပေါ်မှာစစ်သွေးကြွတွေကခီးသည်တွေကိုတစားကန်ဖမ်းထားတယ်လို့လုံခြုံရေးသတင်းရှိမြစ်တွေကိုကိုကာပီနိုင်ငံပိုင် PTV သတင်းကဖော်ပြပါတယ်။ဘာလူလူမျိုးရေးတပ် BLA ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းဆိုသလိုထုတ်ပြန်ပါတယ်။တမ်းမြစ်ခံထားတဲ့ခွဲထွက်ရေးစစ်သွေးကြအဖွဲ့ကမီဒီယာတွေကိုပေးပို့တဲ့ကြေညာချက်ထဲမှာတော့သူတို့ကတန်လန်းကိုဖောက်ခွဲလိုက်ပြီးခီးသည်တရားကြော်ကိုတစားကန်ဖမ်းထားတယ်လို့ဖော်ပြပါတယ်။ရှင်းလင်းရေးစစ်ဆင်ရေးလုပ်နေပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့နဲ့ BLA စစ်သွေးကြွတွေကြအပြန်အလှန်ပြစ်ခတ်နေကြတယ်လို့လည်းပြောကြပါတယ်။အမျိုးသမီးတွေကလေးငယ်တွေနဲ့ဘာလူဒေသခံတွေအပါအဝင်လွတ်မြောက်လာကြတဲ့ခီးသည်80လောက်ကတော့ပင်နီယာဘူရာနဲ့6ကီလိုမီတာလောက်အဝေးကိုခြေချင်းရောက်လာကြတယ်လို့ကီယတာဌာနယထာဌာနရုံးအုပ်က VOA ကိုပြောပါတယ်။ဆိုမာလီယာနိုင်ငံဘက်ဒဝမ်မြို့ကဟိုတယ်တလုံးကိုအင်ကာနစ်မှာတနတ်သမားတွေဝင်ရောက်စီးနှင်တာကြောင့်အ ਨੇ ဆုံးလူ9ဦးသေဆုံးပြီးဟိုတယ်ကိုလည်းလုံခြုံရေးတပ်ဖွဲ့တွေကဝန်းရံထားတယ်လို့မျက်မြင်တွေ့သူတွေနဲ့ဆိုမာလီယာလွှတ်တော်အမတ်တဦးတို့ကပြောပါတယ်။အဲ့ဒီဟိုတယ်မှာဒေသခံဂုံတရရှိပုဂ္ဂိုလ်တွေနဲ့အစိုးရတာဝန်ရှိသူတွေအစည်းအဝေးထိုင်နေကြတာဖြစ်ကြောင်းပြည်တော်စုလွှတ်တော်အမဒါဟီယာအမင်ဂျက်စဝကဗီအိုအေဆိုမာလီဌာနနဲ့ဆက်သွယ်မေးမြန်းမှုအတွင်းမှာပြောပါတယ်။အင်ကာနီမင်းရဲ့အာယုံတက်ချိန်မှာဟိုတယ်ကိုတနတ်သမားတွေတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖောက်ခွဲမှုနဲ့အတူတနတ်သမားတွေဝင်ရောက်ဆင်းနေမှုအတွင်းလူသိများထင်ရှားတဲ့ဂုံတရေရှိပုဂ္ဂိုလ်နှစ်ဦးအပါအဝင်အ ਨੇ ဆုံး9ဦးသေဆုံးကြောင်းသူကပြောပါတယ်။ဟိုတယ်ကိုဆက်လက်ဝါရံထားပြီးသေဆုံးသူကအ ਨੇ ဆုံး6ဦးရှိကြောင်းအဲ့ဒီမြို့မှာရှိတဲ့ VOA သတင်းထောက်ကလည်းပြောဆိုထားပါတယ်ရှင်။
မသိငိတိုက်ပြောပြခဲ့တာပါခင်ဗျာအခုအရင်ဆုံးကသတင်းဆောင်မတပုတ်ကိုတင်ပြပါမယ် အမေရိကန်သမ္မတထရန့်ရဲ့နျူကလ িয়ার ကင်းမဲ့ရေးထောက်ခံစကားတွေကြောင့်ရုရှားတရုတ်တို့နဲ့အတူနျူကလ িয়ার လက်နက်လျှော့ပေါ်ရေးဆွေးနွေးပွဲကိုဖြစ်လာမယ်လို့လက်နက်ထိန်းချုပ်ရေးဆော်အော်စီယုံကြသူတွေကမျှော်လင့်နေကြပါတယ်။စတိတ်ဟာမန်ရဲ့သတင်းဆောင်ပါကိုဦးတင်မောင်တန်ပြောပြပေးပါမယ
်။ရုရှားတရုတ်တို့နဲ့နျူကလ িয়ার ကင်းမဲ့ရေးဆွေးနွေးနေတာကနောက်ဆုံးမှသဘောတူညီချက်ရဖို့အလွန်ကိုဖြစ်နိုင်တယ်လို့ကမ္ဘာစီးပွားရေးစုံညီဆွေးနွေးပွဲ WEF မှာAmerican Tamra Trump ကပြောခဲ့ပါတယ
် tremendous amounts of money are being spent on
nuclear energy အပေါ်ငွေတွေကိုအန်အော့တုံ့လှုပ်စရာကောင်းလောက်အောင်တုံးခဲ့ကြပါတယ်ချက်စီးနိုင်စွမ်းကပြောတော်မပြောချင်တဲ့အကြောင်းပါဘာကြောင့်လဲဆိုတော့မကြားချင်ကြလို့ပါအတော်ကြီးစိတ်ဓာတ်ကျစရာအကြောင်းဖြစ်ပါတယ
်ဆေးကာလအတော်တွင်းမှာတော့ဒီအကြောင်းကိုကြောင်းတက်နေတဲ့ကလေးတွေမျိုးဆက်တစ်ဆက်ကြားခဲ့ကြရတာပါရုတ်တဲ့အတိုက်ခိုက်ခံရရင်ရှင်းချင်ရက်တည်နိုင်ရေးလက်ကျင့်တင်ကြားခဲ့ကြရတာပေါ့
There's no time to look around or wait.
ကြည့်နေဖို့စောင့်နေဖို့အချိန်မရှိပါဘူး။အလင်းလက်လက်မြင်တာနဲ့ဝက်အကားဝဲယူမြန်မြန်လှုပ်လို့ပြောသွားခဲ့တာဖြစ်ပါတယ်။ဒီလိုညွှန်ကြားတဲ့ရုပ်ရှင်တွေမှာနျူကလ িয়ার ပေါက်ကွဲမှုကတရက်ကွက်လုံးကိုဘလို့ဖျက်ပြစ်နိုင်တာကိုမပြပါဘူး။1959မြောက်အတွင်း Nevada တဲကန်တရအတွင်း American ကမြေပေါ်ပေါက်ကွဲဆက်တတ်မှုတွေမှာအဒီလိုပျက်စီးသွားတာတွေကိုတွေ့နိုင်ပါတယ်။
House number 1 is the blast hit.
ဆောင်းကြည့်နေကြသူတွေကပောက်ကွဲတာရဲ့တက်ရောက်မှုနဲ့မီးလုံးကြီးတက်လာတာကိုတွေ့မြင်ခဲ့ကြပါတယ်လို့ပြောနေပါတယ်။အမေရိကန်ကဂျပန်နိုင်ငံအပေါ်အနုမြူဘုံနှလုံး1945ခုနှစ်မှာကျဲချပြီးကြတဲ့ကတက်ရောက်ချီလောင်ပြီးနေမကောင်းဖြစ်ကြတာတက်တဲ့ဖြစ်ရှိနေပါတယ်။ဒီလိုကြောက်စရာကောင်းတာတွေကြောင့်လူတွေကဆန္ဒပြခဲ့ကြပြီးတန်တမာရေးနှီးလန့်ရနျူကလ িয়ার လက်နက်တွေရှော့ချဖို့ဒါမှမဟုတ်ဖယ်ရှားပစ်ကြဖို့တောင်းဆိုလာခဲ့ကြပါတယ်။အစ္စရေးကနျူကလ িয়ার လက်နက်ရှိတယ်လို့ဘယ်တုန်းကမှမပြောခဲ့ပေမဲ့လက်ရှိမှာနျူကလ িয়ার လက်နက်ရှိတဲ့တိုင်းပြည်၉ပြည်ရှိနေပါတယ်။အမေရိကန်နဲ့ရုရှားတနိုင်ငံချင်းစီမှာနျူကလ িয়ার ထိပ်ဖူး9000ကျော်ရှိကြပါတယ်။ကမ္ဘာမှာရှိနေတာရဲ့ရာခိုင်နှုန်း90ဖြစ်ပါတယ်။လက်နက်ထိန်းချုပ်ရေးစော်အော်သူတွေအလို့ရတိုင်းပြည်အားလုံးရဲ့နျူကလ িয়ার လက်နက်အားလုံးကကမ္ဘာကိုဖျက်ဆီးနိုင်တဲ့အားရဲ့စေစားကနေအဆ90ကျော်အထိရှိနေတာပါ။အမေရိကန်နဲ့ရုရှားကြားမဟာဗျူဟာနျူကလ িয়ার ထိပ်ဖူးနဲ့ပြစ်လွတ်ရေးစနစ်ကန့်သတ်ရေးလက်ရှိစာချုပ်က2026ခု February လမှာကုန်ဆုံးမှာဖြစ်ပါတယ်။ရုရှားတရုတ်တို့နဲ့ညှိနှိုင်းဖို့သမ္မတထရမ့်ကပြောလိုက်တဲ့အကြောင်းတွေမှာဒါကလည်းနောက်ထပ်အကြောင်းတစ်ကြောင်းဖြစ်ပါတယ်လို့လက်နက်ထိချုပ်ရေးအဖွဲ့အစည်းရဲ့သုံးသပ်သူပညာရှင်ရှော့ဒေါင်းနီယောင်ကပြောပါတယ်။
And because of that this issue has
to be ဒီကိစ္စစဉ်းစားမယ်ကိစ္စတွေရဲ့ထိတ်ဆုံးမှာရှိနေရတာပါ။သမ္မတကဒါနဲ့ပတ်သက်လို့ရတမေးဖြစ်နေပြီးစဉ်းစားနေတာအလွန်ကိုပြည်သူပေါ်ဆောင်ပါတယ်။
January 28တုန်းကတော့ American နိုင်ငံငြိမ်းချမ်း Institute ရဲ့ကဘာပြတ်ချိန်နာရီမှာညတကောင်ရန်ရောက်ဖို့တစ်စက္ကန့်တိုးလိုက်ပါတယ်။အဓိပ္ပာယ်ကတော့အစုလိုက်အပြုံလိုက်ဖြည့်ဆည်းနိုင်တဲ့လက်နက်တွေနဲ့တခြားတီဆက်အန္တရာယ်တွေကြီးမားလာတဲ့အဓိပ္ပာယ်ပါပဲ။အခုတကောင်ကြောက်ဖို့89စက္ကန့်ပဲလိုပါတော့တယ်လို့နာယီကသတိပေးလိုက်တာပါ။ကဘာပြတ်ချိန်နာရီဟာသင်္ကေတသဘောမျှပဲဖြစ်ပေမဲ့ဒါဟာနှစ်စဉ်လုံနေကြ delay တစ်ခုဖြစ်နေပါပြီ။ကဘာနျူကလ িয়ার လက်နက်တွေကြောင့်အမေရိကန်နိုင်ငံသားတွေနဲ့ကမ္ဘာပေါ်ကလူတိုင်းကြုံတွေ့ကြရမယ့်အန္တရာယ်ကိုမီးမောင်းထုတ်ပြပါတယ်
။ It is a good tool for bringing this
people be I will say me on လုတ်တဲ့ delay ပါ။တခြားကိစ္စတွေအများကြီးရှိနေတာအတွက်အမေရိကန်တွေကိုကြည့်အပြစ်မဆိုနိုင်ပါဘူး။ဒီနိုင်ငံကထိရောက်တဲ့ဆက်သွယ်ရေးနည်းလမ်းတစ်ခုဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကနျူကလ িয়ার မဲ့ဆွေးနွေးပွဲတွေမှာပါဝင်ခဲ့ကြတဲ့ကဆိုရင်အခု၄နှစ်ရှိသွားခဲ့ပါပြီ။ထရမ့်မဆွေးကပထမတက်တန်းနဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကြားဆွေးနွေးနိုင်ငံမှာဆွေးနွေးခဲ့တာကတော့ပါတော့တူညီချက်မှထွက်ပေါ်မလာခဲ့ပါဘူးခင်ဗျာ
။ဦးတက်မောင်သားပါခင်ဗျာ။ရှမ်းပြည်တောင်ပိုင်းမိုးပြင်းမှုမှာစစ်ကောင်စီတပ်နဲ့ KNY ပူးပေါင်းတပ်တို့ကြားထိတွေ့မှုတိုက်ပွဲတွေမှာခုနောက်ပိုင်းစစ်ကောင်စီဘက်ကမီးလောင်ပုံးနဲ့အသေးခံ drone တွေတွင်တွင်ကြဲကြဲသုံးပြီးအားပြုလာတာတွေ့ရတယ်လို့ကာကွယ်တပ်ဖွဲ့တွေကဆိုပါတယ်။မိုးပြင်းမှုက CA အခြေအနေနဲ့ပတ်သက်ပြီးကိုညံဝင်းအောင်ပြောပြပါမယ်ခင်ဗျာ
။မိုးပြင်းတိုက်ပွဲမှာစစ်ကောင်စီတပ်ကပြင်းအားကြီးတဲ့မီးလောင်ပုံးတွေပို့သုံးလာတယ်လို့မိုးပြဲပြည်သူကာကွယ်ရေးတပ် MBPDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
တိုက်ပွဲကတော့ပြင်းထန်နေတော့ပဲပေါ့နော်မီးလောင်ပုံးတွေကတော့အရင်တော့လည်းတုံးတာတွေ့တယ်ဒါပေမဲ့ခုလက်ရှိဒီနေ့စောပိုင်းတိုက်ပွဲတွေမှာပိုတုံးတာတွေ့ရတော့ပေါ့နော်မီးအားတော်တော်ပြင်းတယ်ပေါ့နော်အင်းတလုံးထိပြီဆိုရင်ငြိမ်းနိုင်ဖို့ခက်တဲ့အနေထားပေါ့နော်နေရာတိလည်းပြေတော့ပို့ဆိုးတော့
ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့မိုးပြဲမြို့ကိုနေမီပြန်လဲဆိုးမိုးနိုင်ရေးစစ်ကောင်စီဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကတိုက်ပွဲပြန်ပြီးပြင်းထန်လာတာပါ CIA ရမိုးပြမျိုးဟာအချက်ကျကြတာမို့ဒီဒေသကိုခြေကုပ်ရယူဖို့စစ်ကောင်စီတပ်ကလက်နက်မျိုးစုံအသုံးပြုပြီးအပြင်းအထန်ခုခံတိုက်ခိုက်နေတာဖြစ်ပါတယ်စစ်တိုက်တဲ့နေရာမှာနိုင်ငံတကာဥပဒေနဲ့မညီတဲ့လက်နက်တွေစစ်ကောင်စီကအသုံးပြုနေတယ်လို့
ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ်
အခုနောက်ပိုင်းမှာတော့ဒီမီလောင်ဘုံးတွေကိုလည်းသူတို့တင်ကြည့်သုံးသလိုကလည်းကြိုက်ဒီမီလောင်ဘုံးတွေထဲမှာလည်းဒီအဆိုင်ငွေတွေပါတယ်အခုဆိုလို့ရှိရင်ဒါ suicide drone တွေပါအသုံးပြုတာမျိုးတွေထိစစ်ကောင်စီတွေကအသုံးပြုလာတာဖြစ်ပါတယ်သူတို့ရဲ့ပြစ်မှတ်ကိုဒါ drone အပြည့်အစည်ခံပြီးတော့ဝင်တိုက်တဲ့ဟို drone မျိုးဖြစ်ပါတယ်စစ်ကောင်စီကတော့ဒီ drone တွေ suicide drone တွေမီလောင်ဘုံးတွေအဆိုင်ငွေဘုံးတွေဆက်လက်ဖြစ်ပါတော့အဲ့ဒါတွေတောင်းတာပေါ့ဒါတော့သူတို့ကဘာပြောင်းတာတော့မဟုတ်ဘူးအစ်ဆန်လောက်ကလေးကဒီလိုလက်နဲ့ဒီချူဆန်တဲ့လက်နဲ့တွေဓာတ်လက်နဲ့တွေနီးပညာမြင့် drone တွေတောင်းနေတာဖြစ်တယ်ပေါ့နော်စစ်ကောင်စီကမူပြမျိုးကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်နီးမျိုးစုံကြိုးစားနေတာပေါ့လို့ပဲလုံဝညစ်ပတဲ့နီးနာတွေပေါ့နော်ဒီနိုင်ငံတကာဥပဒေနဲ့မကန့်ညီတဲ့သစ်တိုက်တဲ့ပုံစံတွေနဲ့တိုက်ခိုက်နေတာပဲ
စစ်ကောင်စီတပ်ကတိုက်ခိုက်တဲ့နေရာမှာအရင်ကလက်နက်ကြီးကိုသာအားပြုခဲ့ပေမဲ့အခုနောက်ပိုင်းတော်လိုင်းရေးတပ်တွေနီးတူ drone ကိုအသုံးပြုပြီးတံပြန်တိုက်ခိုက်လာသလိုမီးလောင်ဘုံနဲ့အသေးခံ drone အမျိုးအစားတွေလည်းတုံးလာတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ဟာစီးရီးပြစ်မှတ်အရသာပြစ်မှတ်မခွဲကြဘဲဥတီယာမရှိရန်တမ်းပစ်ခတ်နေတာကြောင့်နေအိမ်စာတင်ကျောင်းနဲ့ဘာသာရေးအဆောက်အုံတွေပျက်စီးအရသာတည်ဆုံးထိခိုက်တဲ့ဖြစ်စဉ်တွေခက်စိတ်စိတ်ရှိလာပါတယ်ဖေဖော်ဝါရီလအတွင်းစစ်ကောင်စီတပ်ကလက်နက်ကြီး drone နဲ့လေယာဉ်အသုံးပြုတိုက်ခိုက်မှုကြောင့်ကလေးငယ်အပါအဝင်5ဦးသေဆုံးပြီး12ဦးထိခိုက်ဒဏ်ရာရရှိသလိုစေပေကန်တစ်ခုစာသင်ကျောင်း5ကျောင်းဘာသာရေးအဆောက်အုံ5ခုနဲ့အရသားနေအိမ်80လောက်ပျက်စီးခဲ့ရတယ်လို့ KNDF ရဲ့မတ်လ4ရက်နေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတာကြောင့်အရသားပြည်သူတွေမိုးပြဲမြို့ကိုဖြတ်တန်းသွားလာခြင်းမပြုကြဖို့မိုးပြဲပြည်သူကာကွယ်ရေးတပ်MBPDF ပြန်ကြားရေးတာဝန်ရှိသူကထပ်မံတတိပေးလိုက်ပါတယ
်မိုးပြဲမြို့ကိုဖြတ်တန်းသွားလာမလို့ဖို့မိုးပြဲမိန်လန်းကပြည်သူတွေတွေ့အဓိကကြတဲ့မိန်လန်းဖြစ်တယ်ဗောနော်အခြေပကံနဲ့ဒီအနောက်ဖက်ရှမ်းကိုဆက်သွယ်ပေးတဲ့အဓိကမိန်လန်းဖြစ်တဲ့အတွက်ပြည်သူတွေကတော့အများကြီးမဟုတ်ပေမဲ့နည်းနည်းနည်းနည်းတော့သွားလာရတော့ရှိနေတော့မယ်ဗောနော်ဒီတည်နေရကစစ်ကောင်စီကဒီ control တွေတွေ့သုံးလာနေတာဖြစ်တဲ့အတွက်ပြည်သူတွေကိုထိခိုက်မှုမရှိအောင်ထုတ်ပြန်တာဖြစ်တယ်ဗောနော်ဆိုတော့တတိထားသွားလာဖို့ပေါ့ထုတ်ပြန်ထားတာဖြစ်တယ်ဗောနော်
လတလုံးမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီဝါရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိသလိုဒါနဲ့ပတ်သက်ပြီးလဲစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA American Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ Time Back ကပေးပို့လာတဲ့သတင်းတစ်ပုဒ်ကိုပြောပြပါမယ်။ Thai မြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းကကြားဖြတ် online ငွေလင်ကိုင်းတွေမှာဖမ်းဆီးခံထားတဲ့အိန္ဒိယနိုင်ငံသား900ကျော်ကိုအိန္ဒိယပိုင်စစ်လေယာဉ်နဲ့မက်လ10ရက်နေ့နဲ့17ရက်နေ့တွေမှာနေရပြန်ပို့ခဲ့ပါတယ်။မယေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းကကြားဖြန့် online ငွေလိမ်ကိုင်းတွေမှာဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသားတွေကိုမတ်လ10ရက်နေ့နဲ့17ရက်နေ့မှာနှစ်တုပ်ခွဲပြီးမြဝတီကနေမဲဆောက်ကနေအိန္ဒိယစစ်တပ်ပိုင်လေယာဉ်တွေနဲ့အိန္ဒိယကိုပြန်ပို့ခဲ့တာပါမြန်မာဘက်မှနေသားဆောင်တပ်ကကြားဖြန့်နေနေရေးအထူးတပ်ဖွဲ့ဖွဲ့ပြီးစစ်ဆေးပြီးတဲ့နောက်မှာအခုလိုပြန်ပို့ခဲ့တာဖြစ်ပါတယ်။နိုင်ငံသားသား 9,000 ကျော်ကိုနေကြားဆောင်တပ်ကပြန်ပို့ဖို့စီစဉ်ထားတဲ့အထက်ကအိန္ဒိယနိုင်ငံသား 900 ကျော်ကိုပြန်ပို့ခဲ့တာဖြစ်တယ်ဆိုပြီးနေဆက်မှာနေထိုင်နေတဲ့ဒေသခံတဦးကပြောပါတယ်
။ဒီကြားဖြန့်ပြန်လို့ တဲ့လူတွေပေါ့နော်အိန္ဒိယနိုင်ငံသားတွေကိုသူတို့နေရာတစ်ခေါက်နေရာ283ခုဒီမြောက်ဒီမြန်မာနိုင်ငံမြောက်ဒီဘက်ကနေပြီးတော့ဒီထိုင်းနိုင်ငံမဲဆောက်ဘက်ကိုပို့တယ်ပြီးတော့မဲဆောက်ကနေတစ်ဆင့်သူတို့အိန္ဒိယကိုသူတို့အစီအစဉ်နဲ့လေဆိပ်ကနေပြန်ပို့ပြီးခင်ဗျာဒီနေ့မှလည်းအိန္ဒိယနိုင်ငံသား266ယောက်ကိုဒုတိယအကြိမ်အနေနဲ့ဒီမြောက်ဒီကနေမဲဆောက်ကနေပြီးတော့အိန္ဒိယနိုင်ငံကိုသူတို့အိန္ဒိယအစိုးရအစီအစဉ်နဲ့ပြန်ပြီးတော့ပို့ဆောင်ပေးနေခင်ဗျာဟုတ်
ကရင်နယ်ကြားဆောင်တက် BGF ထိန်းချုပ်ရာနယ်မြေတွေဖြစ်တဲ့ရွှေကုတ်ကို KK ပတ်စားတဲ့နေရာတွေမှာရောင်းစားခံရတဲ့သူတွေဖြစ်ပါတယ်။မလ17ရက်နေ့ကနေရပြန်ပို့တဲ့အထဲမှာမလေးရှားနိုင်ငံသား24ဦးလဲပါဝင်ပြီးသူတို့ကိုတော့ထိုင်းမလေးနယ်စပ်ထိကားတွေနဲ့ပို့ဆောင်ခဲ့တာဖြစ်ပါတယ်။ထိုင်းဆိုရဘက်ကကြားဖြတ်နေနေရေးအတွက်လောင်စာဆီဖြတ်တောက်မှုလျှက်စစ်မီဖြတ်တောက်မှုတွေလုပ်ထားတဲ့မြောက်ဝတီမြို့မှာကြားဖြတ်လုပ်ငန်းတွေကတော့ဆက်လက်လဲပတ်မှုတွေရှိနေစေဖြစ်တယ်ဆိုပြီးဒေသခံတွေကဆိုပါတယ
်အခုအဲ့ကျွန်တော်တို့နေရာဘလောက်ကတော့ဒီလူကုန်ဦးဓာတ်တွေကြားဖြတ်လုပ်ငန်းတွေကိုမြောက်ဝတီမှာဆက်လက်ပြီးလုပ်ခိုင်းနေတာကိုကျွန်တော်တို့တွေ့ရခင်ဗျာတို့ဘလို့ဆက်လက်လုပ်လိုက်ဆိုလိုအပ်တဲ့ဒီလောင်စာဆီတွေကိုလည်းမြန်မာပြည်ပြချမ်းဒီတစ်ခေါက်ဒီထိုင်းကနေလည်းတို့မောင်ကိုရီနဲ့ဝယ်ယူပြီးတော့တောင်းဆဲပြီးတို့အဲ့ဒီတို့လုပ်ငန်းတွေကိုဆက်လက်ပြီးလုပ်ခိုင်းနေတာကိုတွေ့ရတယ်ခင်ဗျာဟုတ်
ကြားဖြတ်လုပ်ငန်းတွေကနေခေါ်ထုတ်လာတဲ့အိန္ဒိယတရုတ်လူမျိုးတွေအပါအဝင်နိုင်ငံသားသား 9,000 ကျော်ရှိတယ်ဆိုပြီးနေကြားဆောင်တက်ကပြောဆိုထားပြီးတရုတ်နိုင်ငံသား 1,400 ကျော်ကိုတော့ပြီးခဲ့တဲ့မတ်လ6ရက်နေ့ကနေ9ရက်နေ့အထိ4ရက်အတွင်းတရုတ်နိုင်ငံကိုပြန်ပို့ခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာတော့အွန်လိုင်းလိမ်လည်ခိုင်းနေတဲ့ဆက်ဆက်ပတ်သက်နေတဲ့အိန္ဒိယနိုင်ငံသား266ဦးနဲ့မလေးရှားနိုင်ငံသား25ဦးကိုမတ်လ17ရက်နေ့ကလွှဲပြောင်းပေးခဲ့ပြီးတဲ့နောက်မြဝတီမဲထော်တလေးနယ်မြေတဲကိုဝင်လာတဲ့နိုင်ငံသားသား248ဦးကိုစစ်ဆေးထိန်းသိမ်းမှုတွေဆက်လုပ်ခဲ့တယ်လို့ဆိုပါတယ်2025ခုနှစ်ဇန်နဝါရီလ30ရက်နေ့ကနေမတ်လ17ရက်နေ့အထိမြန်မာနိုင်ငံတည်းဝင်ရောက်လာတဲ့နိုင်ငံသား 9,446 ဦးကိုပေါ်ထုတ်ထိန်းသိမ်းခဲ့ပြီး 2,963 ကိုတော့ထိုင်းနိုင်ငံကနေတဆင့်ပြန်လည်လွှဲပြောင်းပေးရခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။နောက်ထပ် 2,683 ဦးကတော့ပြန်လွှဲပြောင်းပေးဖို့အသင့်ရှိနေပြီလို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ဘာမာအက်ကဥပဒေအဖြစ်ပြဋ္ဌာန်းပြီးဖြစ်လို့ဒီထဲကနေငွေကုန်ကြေးကြမများပဲလက်တွေ့လုံနိုင်တဲ့အရေးယူမှုတွေကိုဆောင်ရွက်ဖို့သမ္မတထရန့်အစိုးရအဖွဲ့ကိုတိုက်တွန်းသွားမယ်လို့အမေရိကန်အခြေစိုက်မြမအရေးဆောင်ရွက်နေတဲ့ Burma Research Institute ကပြောပါတယ်။မြမပြည်ကရာဇဝတ်မှုတွေကိုမှတ်တမ်းတင်ပြီးအထောက်အထားပြည့်ပြည့်စုံစုံနဲ့စာပို့တင်ပြထားကနိုင်ငံသားရေးဌာနကလည်းလက်ခံရရှိထားကြောင်းအကြောင်းပြန်တယ်လို့ပြောပါတယ်။သမ္မတထရန့်အစိုးရသက်လက်ထက်နိုင်ငံသားရေးဝန်ကြီးနဲ့လွှတ်တော်ကိုမြမအရေးတောင်းဆိုတဲ့အနေနဲ့အခြေအနေနဲ့ပတ်သက်ပြီး Burma Research Institute ကိုဦးဆောင်သူဇိုသုံးမုံကိုကိုငင်းချင်းအေးက VOA Studio ထဲမှာတီးသန့်တွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ပထမဆုံးတော့ပေါ့နော်ဒီဇိုသုံးမုံအဖွဲ့အစည်းကနေပြီးတော့တခြားအဖွဲ့အစည်းတွေပေါ့နော်မြမရေးဆောင်ရွက်တဲ့အဖွဲ့အစည်းတွေပြီးတော့ကျတော့ဒီဘာသာရေးအဖွဲ့အစည်းတွေတကြောလှရှားသူတွေနဲ့ပူးပေါင်းပြီးတော့ပေါ့နော်အခုသမ္မတ Trump အစိုးရသက်မှာရှိတဲ့နိုင်ငံရေးဌာနဝန်ကြီးပေါ့နော် Marco Rubio ကိုစာရေးသားပြဖို့တောင်းဆိုရဲဆိုပြီးတော့ကျွန်တော်သိရပါတယ
်အဲ
့တော့ဒီစာကအဓိကဘာတွေပါလဲဒီစာထဲမှာတောင်းဆိုကြတဲ့အဖွဲ့အစည်းတွေကဘလို့အဓိကအဖွဲ့အစည်းတွေကပါလဲပေါ့နော
်အဲ့ဒီစာပို့တဲ့ဒီခရီးရန်ဖွဲ့စည်းနဲ့တခြားလှုပ်ရှားတဲ့အဖွဲ့အစည်းအားလုံးက50ဖွဲ့ပေါ့နော်အဲ့ဒါမှာခရီးရန်ဖွဲ့ရောပြီးတော့တခြားလှုပ်ရှားတဲ့အဖွဲ့တွေလည်းပါတယ်ဒါပေမဲ့အဲ့ဒီအဖွဲ့မှာတော်တော်လေးအရေးကြီးတဲ့ အဖွဲ့ကြီးနှစ်ခုပါတယ်အဲ့ဒါတစ်ဖွဲ့ကတော့ American Baptist Churches USA လို့ခေါ်တဲ့ဒီ American ရဲ့နှင်းချင်းခရိယာအသင်းချုပ်ကြီးသူတို့ပါတယ်ပြီးတော့ Baptist World Alliance ဆိုတဲ့တစ်ကဘာလုံး Baptist ရဲ့ Alliance ကြီးလည်းသူပါတယ်တမတော်ကနေအယတပီသူအပေါ်မှာကျူးလွန်တဲ့ဟာပြီးတော့ဘာသာရေးဖျားကြောင်းပဲဖြစ်ဖြစ်ဒီကောင်းဆောင်တွေပဲဖြစ်ဖြစ်အဲ့ဒါအာခင်ပန်နှိမ့်စတဲ့ဟာအဲ့ဒီဘာသာရေးလို့ချိုးဖောက်တဲ့ဟာတွေအဲ့ဒါဟာတွေကိုဒီလူမျိုးလူသားမျိုးတွေစုအပေါ်မှာကျူးလွန်နေရကြမှုဖြစ်တယ်ဆိုပြီးတော့တတ်မှတ်ပေးဖို့ပြီးတော့စေရရှိမှုကျူးလွန်နေဆိုပြီးတော့တတ်မှတ်ပေးဖို့အဲ့ဒါကိုကျွန်တော်တောင်းဆိုတာဖြစ်ပါတယ်
ဟုတ်ကဲ့အရင်တော့ကျွန်တော်နားလည်သလောက်ဆိုရင်တော့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ပေါ့နော်ဒီအမေရိကန်အစိုးရကသတ်မှတ်နိုင်တယ်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုအဖြစ်လည်းသတ်မှတ်နိုင်တယ်ဆိုတာမျိုးကိုဒီရိုဟင်ဂျာပေါ်မှာဆိုရင်သူတို့သတ်မှတ်ပေးခဲ့တာရှိပါတယ်ဗျာ
ဟုတ်ကဲ့
အဲ့တော့အဲ့လိုမျိုးအဆင့်မျိုးတွေရောက်နိုင်အောင်ဆိုရင်ဒီလိုအခြားမှာဖြတ်မဲ့အဆင့်ဆင့်တွေဘာတွေရှိသေးလဲဗျာအရင်တော့တင်ဘူးလား
အိုးအိုးကျွန်တော်တို့ကတော့အဲ့ဒီ Congressional Briefing ကနေပဲကျွန်တော်တို့အရင်စတယ်စပြီးတော့အခုသူတို့မှကျူးလွန်တဲ့ဒီအဖြစ်အပျက်တွေတည်တည်ထောက်ထားတယ်ကျွန်တော်တို့စုဆောင်းထားတယ်ဆိုတော့စက်တင်ဘာလ2024မှာတော့ကျွန်တော်တို့ President Biden စီကိုကျွန်တော်စာပို့တယ်ဒါပေမဲ့ရွေးကောက်ပွဲက November လဆိုတော့ကျွန်တော်အချိန်မရှိတော့ဘူးဆိုတော့အခုတော့ကျွန်တော်ဒီနိုင်ငံချိန်ဝင်ကြီး Marco Rubio ကျွန်တော်စာပို့တယ်အတိအကတော့အချက်လက်ပါပဲ
ဟုတ်ကဲ့အဲ့လိုမျိုးပေါ့နော်ဒီအမေရိကန်အစိုးရအနေနဲ့တသက်မမတ်ဒီလိုမျိုးရာဇဝတ်မှုတွေအဖြစ်ပေါ့နော်သတ်မှတ်နိုင်ပြီဆိုရင်ဒီမြန်မာအစီအတွက်ဘယ်လိုအကျိုးကျေးဇူးရနိုင်မလဲဗျာ
အကျိုးကျေးဇူးအများကြီးရှိမယ်လို့ကျွန်တော်မျှော်လင့်တယ်။ဒါပထမကတော့ဒါလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်လိုက်ပြီဆိုရင်တော့နိုင်ငံတကာခုံရုံးရောက်ဖို့လိုမယ်။အဲ့ဒါထက်အခုလက်တွေ့ဖြစ်နေတဲ့ဟာကအဲ့လိုမျိုးသတ်မှတ်လိုက်ပြီဆိုရင်အခုတကယ်တကယ်အကောင့်ထဲပေါ်တဲ့နေရာမှာ Burma Act 2022အဲ့ဒါမျိုးလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအထောက်အကူပြုနိုင်တယ်။ဥပမာဆိုရင်အခုဒီ jet fighters နဲ့ jet legion ဟာဘုံကျဲပြီးတော့အခုတိုက်ခိုက်နေတယ်ဒီလိုမျိုး jet legion နဲ့တိုက်ခိုက်ဖို့ဆိုရင်သူတို့က long sasi လို့လေဟာဒါ long sasi ကနေပြီးတော့မှမရှိဘူးရန်ကုန်မှာလည်းမရှိဘူးတရုတ်မှာသွားဝယ်တယ်အဲ့လိုသွားဝယ်တဲ့နေရာမှာလည်းတည်ဖို့လိုတယ် company တွေလို့လိုတယ်နော် vietnam တို့တခြား singapore တို့အဲ့ဒါဟာကိုအခုတမတာထမဆိုရကနေ the sanction လို့နိုင်ပိတ်ပင်ထားတယ်နောက်တစ်ခုရှိသေးတယ်အခုဒီ money flow ပေါ့ဒါငွေကြီးအတွာလာအဲ့ဒါမှလည်း US ဒေါ်လာသုံးဖို့လိုတယ် bank လည်းသုံးဖို့လိုတယ်အဲ့ဒါကလည်းတမတာထပ်နေတဲ့သူတို့ဒါကောင်းကောင်းလေးလုပ်နိုင်တယ်ပြီးတော့နံပါတ်3ကျွန်တော်တို့ Burma Act 2022ကဒါအခုဥပဒေဖြစ်သွားပြီနော်ဟာ Republic and Democrat အကောင်လုံးဟို law ဖြစ်ပြီးတော့ဥပဒေဖြစ်ပြီးတော့သူတို့လောက်လာခဲ့တာဟာအဲ့ဒါအကောင့်ထဲပေါ်တဲ့နေရာမှာအကြီးကြီးတဲ့ဟာသူတို့ချက်ချင်းလုပ်နိုင်တာရှိတယ်။ဘာလဲဆိုတော့ဥပမာ non lethal assistance လို့ခေါ်တဲ့လက်နဲ့မဟုတ်တဲ့အထောက်ကူဒါနေပြည်တော်ပိုင်းဆိုင်အထောက်ကူနော်။ဥပမာဆိုရင်ကဲချက်လေရင်ကတက်လာပြီဆိုပါစို့ဥပမာနေပြည်တော်ကပဲဖြစ်ဖြစ်ရန်ကုန်ကဖြစ်ဖြစ်အဲ့ဒါကျွန်တော်တို့ early warning system လို့ခေါ်တဲ့ထပ်ထပ်ပြချင်းကျွန်တော်တို့တီးလို့ရတယ်။အဲ့ဒါမျိုးသူတို့ကူညီလို့ရတယ်။ပုံမနေရဘန်ကာလိုမျိုးကူညီအဲ့ဒါမျိုးနေပြည်တော်ပိုင်းဆိုင်ရာအထောက်ကူပေါ့နော် technical assistant သူတို့ပေးနိုင်တယ်ငွေမြန်မြန်ကုန်ဆောင်မလို့ဒါနီးပညာပိုင်းဆိုင်ရာအဲ့ဒါဟာမျိုးကိုလဲသူတို့ကလုတ်ပြီးနိုင်မဲ့အလားအလာမြတ်ကြည့်ရှိတယ်ဒါနိုင်ငံတကာခုံရုံး ICC တော့ ICJ တော့ကတော့အဲ့ဒါတော့တက္ကသိုလ်ပေါ့နော်ဒါလက်တွေ့ပိုင်းမှာဒီ Burma Act ကိုအကောင့်ထဲပေါ်တဲ့နေရာမှာအဲ့ဒါလိုမျိုးထိထိရောက်ရောက်လက်တွေ့ချက်ချက်ကူညီနိုင်မယ်
ဖြူရီအမေရိကန်အတန်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ View in Minute King ရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတိုမီတာ25 kHz 11865လိုင်းတိုမီတာ32 kHz 6153ညာနဲ့လိုင်းတိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနိုင်ဆက်နိုင်ပါတယ်။view ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္လာနေ့တွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ် အစီအစဉ်အစအဆုံးကိုလူလူမိတ်ဆွေရုပ်တံလိုင်း view မြန်မာပိုင်း website seminar နဲ့ Facebook နဲ့ YouTube လူမှုကွန်ရက် seminar တွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်။
VOA American အသံရဲ့မြန်မာပြည်ပုံသူဦးနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါရုံနဲ့။ American အစိုးရအသစ်ကပြည်တွင်းပြည်ပအကူအညီတွေကိုဖျက်တောက်ရိုက်ဆိုင်တာတွေလုပ်နေတဲ့အထက်မှာ American စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍလည်းပါဝင်ပါတယ်။ဒီအချိန်နေမှာ American စိုက်ပျိုးမွေးမြူရေးသမားတွေနေတူ American နိုင်ငံသားမြန်မာစိုက်ပျိုးရေးလုပ်ကိုင်နေကြသူတွေလည်းစိုးရိမ်နေကြပါတယ်။ကိုခင်မောင်စိုးမင်းတင်ဆက်ထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဇန်နဝါရီလအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်စတင်တာဝန်ထမ်းဆောင်ကလေးကပြည်တွင်းပြည်ပအကူအညီတွေရပ်ဆိုင်းတာရပ်တန့်တာနဲ့ဖျက်တောက်တာတွေလုပ်တဲ့အထက်မှာအမေရိကန်စိုက်ပျိုးမွေးမြူရေးကဏ္ဍလည်းပါဝင်ပါတယ်စိုက်ပျိုးမွေးမြူရေးကဏ္ဍကိုတော့ Funding Freeze အထောက်ပံ့ဆိုင်းငံ့ထားတာဖြစ်ပြီး USDA American Layer စိုက်ပျိုးရေးဝန်ကြီး Brooks Rollins ကတော့ဒီကိစ္စဖြေရှင်းဖို့ကြိုးစားမယ်လို့မကြာခင်ရက်ပိုင်းကပြောခဲ့ပါတယ် Farmers
that are in တကယ်လို့အမှန်တကယ်အစိုးရအထောက်ပံ့ချင်းငွေကိုစောင့်ဆိုင်နေကြတယ် Layer စိုက်ပျိုးရေးနဲ့မွေးမြူရေးသမားတွေဆိုရင်တော့သူတို့တွေအတွက်အလေးထားလှုပ်ဆောင်တာဖြစ်လာမှာပါ
ဝင်းကြီး Brooks Rolling ကအဲ့ဒီလိုပြောသွားပြီးမဲ့ American စိုက်ပျိုးမွေးမြူရေးသမားတွေကတော့မရေမရာဖြစ်နေတဲ့အခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်။လက်ရှိ Federal ဗဟိုအစိုးရကစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေကိုဆိုင်းငံ့ထားတဲ့အတွေ့ပြည်내အလုံးထိခိုက်မှုတွေရှိသလိုအဲ့ဒီအထက်က Wisconsin ပြည်내ရဲ့အရေးပါတဲ့ထုတ်ကုန်ဖြစ်တဲ့နွားစာမြက်စိုက်ပျိုးရေးနွားမွေးမြူရေးနဲ့ဒိန်ခဲထုတ်လုပ်ရေးလုပ်ငန်းတွေအပေါ်မှာလည်းအကြီးအကျယ်တက်ရောက်နေပါတယ်။အဲ့ဒီပြည်နယ်ကစိုက်ပျိုးရေးသမားတဦးဖြစ်တဲ့ Hatch ဟာဆိုရင်သူ့လုပ်ငန်းသဘာဝပတ်ဝန်းကျင်နဲ့ကိုက်ညီတဲ့လေတော့အင်ယာနဲ့စိုက်ပျိုးမွေးမြူရေးခြံအတွက်ဒီဇိုင်းတွေဆွဲစီမံကိန်းတွေချထားတာဒေါ်လာ5000လောက်အထိသုံးစွဲထားပါတယ်အဲ့ဒီအချိန်မှာပဲသူ့အတွက်ထောက်ပံ့ချင်းငွေကို Federal Bureau အစိုးရကဆိုင်းငံ့လိုက်ကြောင်းပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကအသိပေးခဲ့ပါတယ
် We've not started construction and we won't
ကျွန်တော်ရည်ရွယ်စီမံထားတဲ့အတိုင်းစောက်လို့ရအဆင့်ကိုတော့မဆသေးပါဘူး Federal Bureau အစိုးရကထောက်ပံ့တွေပြန်ပေးမယ်လို့ဂရုမပေးမချင်းကျွန်တော်ဘာမှဆက်လုပ်မှာမဟုတ်ပါဘူး
အမေရိကန်ဖက်ဒရယ်ဘူအစိုးရရဲ့အထောက်ပံ့ဆိုင်းငံ့လိုက်တဲ့အပေါ်မှာအမေရိကန်လယ်သမားတွေရင်တာမကအမေရိကန်နိုင်ငံသားခံယူထားတဲ့ရွှေပြောင်းမြန်မာစိုက်ပျိုးမွေးမြူရေးသမားတွေလည်းစိုးရိမ်မှုတွေရှိကြပါတယ်။ချင်းတိုင်းရင်သားပါကျဲဦးတို့ဇနီးမောင်နှံဟာဆိုရင်အမေရိကန်ပြည်ထောင်စုကိုရောက်ပြီးစက်ရုံအလုပ်ရုံမှာအလုပ်လုပ်ငွေစုကလွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ပြင်မှာနေထိုင်ကာစိုက်ပျိုးမြေဧကအနည်းငယ်နဲ့မွေးမြူရေးပါတွဲလုပ်ခဲ့ပါတယ်သူတို့အနေနဲ့ကတော့စိုက်ပျိုးမွေးမြူရေးကိုတပိုင်းတနိုင်ဖြစ်တဲ့အတွက်ကိုပိုင်ငွေကြေးနဲ့လှုပ်လို့အဆင်ပြေသေးပေမဲ့တကယ်လို့တိုးချက်လုပ်ကိုင်မယ်ဆိုရင်ဘ ਹੁ အစိုးရရဲ့အထောက်ပံ့ချင်းငွေဟာမဖြစ်မနေလိုအပ်ပါတယ်လို့ပြောပါတယ
်ကျွန်တော်အမြင်နဲ့ဆိုရင်အကြီးအကျယ်လုပ်မယ်ဆိုဒီကုထုကုထောင်းငွေနဲ့ကိုက်မယ်မထင်ဘူးနော်အစိုးရစီကချီးဖို့လိုမယ်ဆက်အားဒီလေမနေတုံးရမယ်တဘောကချက်တဲငားရမယ်သူန်ဆက်လင်းဟာရမယ်ဇိတ်ဆက်ဒီဆိုင်တဲ့ဆက်ဒီပြီးတော့မြက်ပြင်းထင်းတဲ့ဆက်ဆက်ဒီတော့ငါကုန်ဟာရမယ်ပြီးတော့လဲဇိတ်တဲ့ချိန်မှာလဲငါကုန်ဟာရမယ်ဆိုတော့ဒါပေမဲ့အစိုးရစီကထောက်ပံ့ချေမချင်းတော့အခက်ခဲရောက်ကြုံမှာပဲကျွန်တော်တို့ဗမာတွေကလောက်နတ်မှာမဟုတ်ဘူးကိတ်မင်မထင်ဘူးနော်အကြီးအကျယ်လောက်ဖို့တော့ကျွန်တော်အားမပြေလို့ပါဘူးဘာလို့လဲဆိုတော့အော်မင်မင်လို့မထင်ဘူ
းအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ကချင်တိုင်းရင်းသားအဂျုံဟာဆိုရင်လေကျင်းအစ်ခေါ်ကန်စင်းမင်တွေကိုတပိုင်းတနိုင်စိုက်ပျိုးရောင်းချနေတယ်လို့သူနေတဲ့ပြည်နယ်ကဧကအနေငယ်စိုက်ပျိုးကြတဲ့ချင်းတိုင်းရင်းသားတွေစီကနေထွက်ရှိလာတဲ့ဟင်းသီးရွက်အသီးနှံတွေကိုလည်းတဆင့်ယူပြီးတခြားပြည်နယ်တွေကိုဖြန့်ဖြူးရောင်းချပေးနေပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံကစိုက်ပျိုးရေးကိုအေကားနဲ့ချီလုပ်ကင်နေကြသူတွေနဲ့အမြဲထိတွေ့ဆက်ဆံနေရသူဖြစ်တဲ့အတွက်ကြောင့်အမေရိကန်ဖက်ဒရယ်ဗဟိုအစိုးရကအထောက်ပံ့ချင်းငွေတွေရပ်ဆိုင်းတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
သ
တော်အမြင်ကတော့အစိုးရကတကယ်လို့ဒီစိုက်ပျိုးရေးထောက်ပံ့တဲ့အရာကိုဖျက်လိုက်မယ်ဆိုရင်တော့ပိုခက်သွားမှာပေါ့ကျွန်တော်ထင်တာကအဲ့လိုမျိုးထောက်ပံ့မရှိဘူးဆိုရင်တော့ကျွန်တော်တို့မြန်မာလူမျိုးတွေကတူးချိတ်လို့ဖို့ကအရင်ခက်ခဲလိမ့်မယ်လို့အဲ့လိုမြင်တယ်။ဘာကြောင့်လဲဆိုတော့ဒီအရင်တုန်းကကျွန်တော်ဒီအမေကန်အစိုးရကစိုက်ပျိုးရေးလုပ်ပြီးဆိုရင်တော့တို့ရှင်မှာအကုန်လုံး equipment တွေပါတယ်ငါးရန်စအကုန်လုံးယူပြီးမှနှစ်ကုန်တဲ့အချိန်ကျမှပဲအဝန်အထက်ဘယ်လောက်ဆိုအဲ့ပေါ်မှာမူတည်ပြီးတော့ decision ချလာပါတော့ဒါမဲ့အခုအချိန်မှာအတုံးစီအကုန်လုံးတက်တောက်လိုက်ပြီဆိုရင်တော့အဲ့ဆိုကုန်စင်းလို့နဲ့ပူကြီးလာမှာပေါ့ကျွန်တော်တို့မြန်မာလူမျိုးတွေအများတို့ဖြစ်လုပ်တဲ့ဟာကြီးကတော့တကယ်တကယ်တို့လုပ်ငန်းဆောင်မှာကမေလောက်မှစမလို့နော်အဲ့ရှင်တိုင်းတော့တို့ကုန်ချမ်းတွေအဝယ်ရချမ်းရတော့မလို့နော်ငားရတော့မယ်ထွန်ရရရတဲ့ချိန်ကျရင်လူတော်တော်များကကိုပိုင်ထွန်ဆက်သိမ့်မရှိဘူးလို့နော်အဲ့အမျိုးဆိုတော့အခုအစိုးရရှိတဲ့ဘာမှထောက်ပံ့ခြင်းမရှိဘူးဆိုတော့အဲ့ဒီငားရန်ခပူစည်းကြီးလာမယ်ဆိုရင်တော့ကိုယ့်ကိုလောက်ရတော့မယ်ဆိုတော့ကုန်စင်းတော့ပူကြီးပဲများအဲ့လိုမြင်တယ်လေညနာတော့ဝိုင်မှာလုတ်တဲ့လူကြီးကြတော့ဟိုပါလေအစိုးရရှိကငားတယ်လေတဘောပြောမစင်ချင်းနေဆိုရင်သူကငားလိုက်တယ်သူတို့အစိုးရရှိမှအဲ့လိုမျိုးတော်ပြီးတော့ချက်တာပေါ့မြေချက်တဲ့အချိန်မှာအစိုးရအဲ့ program ကပေးပလိုက်တာ land owner ပါဆိုလည်းမသိကျွန်တော်မိတော့ရဲ့အဲ့သူတို့ကအဲ့မှာဘလောက်မှမကြောက်ဘူးတစ်နှစ်လုံးကမှ800လောက်ပဲရှိတယ်800တောင်မရှိဘူးတချို့ညာဆိုရင်ကျွန်တော်တို့အဲ့သူတို့ရှိတဲ့သစ်ပြန်ငားပြီဆိုရင်ကျွန်တော်တို့ဆိုရင်တေအကောက်မှ100လောက်ပဲရေးလဲပေးစရာမလိုဘူးသူတို့ပိုက်တစ်ခါလေးတွေ့ထားပြီးတာပေါ့နော်ထွန်တဲ့ဟာလေးသူတို့ထွန်ထားပြီးတယ်အဲ့လိုမျိုးဆိုရင်တော့အရင်တက်တာလေးတော့တကယ်လို့အဲ့လိုမျိုးအစိုးရကြီးထောက်ပံ့တဲ့ဟာဖျက်ပလိုက်ပြီဆိုရင်တော့အဲ့ဒီအမြင်ငါးဘုကတနေ့တနေ့ကို၄၅၆ထောင်ဆိုရင်မကြိုက်တော့ဘူးလေ
အမေရိကန်ပြည်ထောင်စုအနောက်ဘက်ကဒေသကယ်လီဖိုးနီးယားပြည်နယ်မှာဇော်ဖန်းဆိုတဲ့နာမည်နဲ့ဟင်းဒီဟင်းရွက်စိုက်ပျိုးရေးကိုဧကအနှဲငယ်လုပ်ကံရမှာကိုဇော်ဟာအောင်မြင်သူတဦးဖြစ်ပါတယ်သူအနေနဲ့လည်းအခုအနေထားမှာကိုပိုင်ငွေနဲ့လုံခြုံလို့အဆင်ပြေသေးပေမဲ့တကယ်လို့လုပ်ငန်းတိုးချက်ဖို့ဧကများများငှားရမ်းမယ်ဆိုရင်ဖက်ဒရယ်ဘိုးအစိုးရရဲ့အထောက်ပံ့ချင်းငွေကိုရမှဖြစ်မယ်လို့ဆိုပါတယ်ဒါကြောင့်သူအပါအဝင်မြမလူမျိုးတွေအနေနဲ့စိုက်ပျိုးမွေးမြူရေးကိုဧကအများကြီးလှုပ်ချင်ပေမဲ့လည်းဗဟိုဖက်ဒရယ်အစိုးရရဲ့အထောက်ပံ့တွေဒီလိုဆိုင်းငံ့ထားမယ်ဆိုရင်တော့အခက်အခဲတွေကြုံတွေ့ရနိုင်တယ်လို့လည်းပြောပါတယ
်ဟိုမြမတဲမှာဒါလုံမဲ့လူတွေများလာရင်လုံမဲ့ဆိုလို့ရှိရင်ကျွန်တော်အထင်ကပထမဆုံးအဆင့်ကကိုမကူအရင်ရင်းရပါပဲသူကတော့ပြောတယ်သူကဟိုပတ်စံကိုကလက်လျှောက်ပြီးတော့ပေးလိုက်တာသူတို့ပြန်မဆက်ကြဘူးအဲ့လိုမျိုးအဲ့လိုပေးတာဒါပေမဲ့ကို့မြန်မာတွေအများကြီးပေါ့တော့အဲ့လိုမျိုးလှုပ်ဖို့ဆိုရင်တော့ဒီဘာမှထောက်ပံ့ရေးမရတော့ဘူးဆိုလို့ရှင်အဲအဲ့လိုမျိုးလျှောက်တဲ့အခါမှာအခုလိုမျိုးပိတ်ထားတယ်ဆိုရင်တော့ကျိန်းနေတယ်အဆင်မပြေလာဘူးကောနော်ဒီဥစ္စာကတော့အနည်းနဲ့များတော့အခက်တွေ့မှာပဲ
ကိုဘစ်ကဆိုကြီးတကပါလုံးမှာအကြီးအကျယ်ဖြစ်ပွားခဲ့ရာကအားပျော်သွားပြီးတဲ့နောက်2022ခုနှစ်မှာအမေရိကန်ပြည်ထောင်စုရဲ့စိုက်ပျိုးမွေးမြူရေးကဏ္ဍတစ်ခုလုံးဟာ23ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့စိုက်ပျိုးမွေးမြူရေးဝန်ကြီးဌာန USDA ကထုတ်ပြန်ခဲ့ပါတယ်အခုလိုထောက်ပံ့တွေဆိုင်းငံ့ထားတဲ့အတွက်ကြောင့်လဲထုတ်လုပ်ရေးကဏ္ဍတွေမှာထိခိုက်လာနိုင်ပြီးစိုက်ပျိုးမွေးမြူရေးသမားတွေဝင်ငွေကျဆင်းလာနိုင်တယ်လို့လဲယူဆချက်တွေပေါ်ထွက်လာပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အမေရိကန်စိုက်ပျိုးမွေးမြူရေးသမားတချို့ဟာဆိုရင်သူတို့လေယာဉ်မြေအနားမှာလာရောက်အပန်းဖြေသူတွေအတွက်တဲခိုနိုင်တဲ့နေရာတွေဖန်တီးတည်ဆောက်ပေးထားကြပါတယ်တဘာဝရှုခင်းအလကိုညအိညာနေလာရောက်အပန်းဖြေကြသူတွေအတွက်ဈေးနှုန်းလဲတက်တက်တာတာနဲ့တဲခိုနိုင်ကြဖို့ဖြစ်ပါတယ်စောစောကပြောတဲ့ကိုဇော်ရဲ့ဇော်ဖန်းလို့ခေါ်တဲ့စိုက်ကင်းဟာဆန်ဖရန်စစ္စကိုနဲ့လော့စ်အန်ဂျလိမြို့ကြီးတွေကိုသွားတဲ့အဝေးပြေးကားလမ်းအနီးမှာရှိပါတယ်အဲ့ဒီလမ်းကိုသွားကြတဲ့မြန်မာနိုင်ငံသားတွေဟာဇော်ဖန်းကိုဝင်လာပြီးပါလာတဲ့အစားအစာတွေစားကြဟင်းသီးဟင်းရွက်တွေလက်လက်ဆက်ဆက်ခူးပြီးတော့ကြောစားကြအပြန်မှလည်းဟင်းသီးဟင်းရွက်တွေကိုဝယ်သွားကြပါတယ်အဲ့ဒီအတွက်ကိုဇော်ကလည်းယာယီနာနေအဆောက်အုံလေးတစ်ခုတိဆောက်ပေးပြီးမိဖို့တစ်ခုကိုလည်းထားရှိပေးပါတယ်။ဒါအပြင်သူ့အနေနဲ့လည်းညအိမ်ညနေတဲခိုလို့ရတဲ့အနေအထားမျိုးတိဆောက်ပေးခြင်းပေမဲ့ဖက်ဒရယ်ဘိုးအစိုးရကအထောက်ပံ့ချင်းငွေရမှဖြစ်နိုင်မယ်လို့ပြောပါတယ်
။ဒီဖက်ဒရယ်ကနေရောပတ်စံချမပေးဘူးလုံးတုံမပေးဘူးအမှအကူအညီမပေးဘူးဆိုရင်ကျွန်တော်ဒီဥစ္စာတွေကအော်ကိုမကိုထိုက်ရထူတော်မှုဆိုကိုပိုင်ငွေအလုံးရင်းရှိမှလုပ်ရရမှာဆိုတော့ဒါလုပ်ဖို့ကမဖြစ်နိုင်ဘူးပဲเนาะပြောမှဆိုတော့တကယ်လို့သူတို့ကဒီနေရာတွေလုံးနေထုတ်ပေးမယ်နောက်ပြီးတော့ဒီပတ်စံတွေပေးမယ်ဆိုရင်တော့ဒါတော့ငြင်းငြင်းဆန်းလုပ်လို့ရတာပေါ့เนาะကျွန်တော်လုပ်ချင်တော့ကိုပတ်စံချီးပေးနိုင်မလားဟုတ်လားဘယ်တော့ထပ်နိုင်မလားဒါတွေကျွန်တော်တင်ပြမှာပေါ့เนาะအခုလို့ပြောပတ်စံမချီးဘူးဆိုရင်တော့မရဘူးပေါ့လုပ်လို့မရဘူးပေါ့ကျွန်တော်ဒီမှာလည်းဆိုတာအဲ့လိုပေါ့ဟိုအများကြီးမဟုတ်တော့မှပဲ တညာကိုမိသားစု၄စုလောက်ပေါ့၄ကန်းပေါ့၄အိမ်လောက်ပေါ့အိမ်လေးတွေအဲ့လိုမျိုးပေါ့အဲအဲ့လောက်လာနိုင်လို့တဲလို့ရတော့ပေါ့အဲ့လိုမျိုးပဲစီစဉ်ထားတယ်အစားတော်တွေပါတွေကစပေါ့အဲ့လိုပေါ့နော်ကိုချန်တက်နေတယ်ပေါ့အဲ့လိုမျိုးတို့ကတော့ဒါပဲကိုကတို့ချက်ပေါ့ကိုအတင်းနဲ့ခူးပြီးကိုကချက်စားရပေါ့အဲ့လိုမျိုးတွေဒီစီစဉ်ထားတယ်အခုလောနေရတော့ပြောဆိုတော့ဒီနိုင်ငံရေးအကြောင်းလဲနေရတော့အနေနဲ့များတော့အလုံးထိခိုက်မှုတွေရှိကြပါပဲနော်ပါစံမချီးဘာညာဆိုရှင်တော့ကျွန်တော်တို့ဒီအဲတိတိမမမလောက်တဲ့လူတွေကပြဿနာရှိပါတော့ဒါတကယ်အချီးကြီးမမလောက်တဲ့လူတွေကတော့တိတ်တိတ်တက်ရောက်မှုရှိပါမယ
်အမေရိကန်စိုက်ပျိုးမှုမျိုးရေးဝန်ကြီးဌာန USDA ရဲ့ခံမှန်းထုတ်ပြန်ချက်အရအဲ့ဒီလိုစိုက်ပျိုးမှုမျိုးရေးခြံတွေအနီးအနားမှာတဘာဝရှုခင်းရှုွက်ကိုခံစားနိုင်တဲ့ညာအိမ်ညာနေခီးသွွားလုပ်ငန်းရဲ့ဝင်ငွေဟာဒေါ်လာသန်းပေါင်း 4,500 ဝန်းကျင်ရှိတယ်လို့ဆိုပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းတင်ဆက်ပေးခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်အဆိုပြုထားတဲ့ဂါဇာဒေသခံ 2.3 သန်းတခြားတိုင်းပြည်တွေမှာတွားရောက်အခြေချနေထိုင်ရေးအစီအစဉ်ကိုအစ္စရေးသဘောထားတင်းမာသူတွေကကြိုဆိုကြပါတယ်အခုလိုရွှေပြောင်းအခြေချဖို့အဆိုပြုတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာမျိုးလည်းမရှိဘူးလို့ပြောပါတယ်ပါလက်စတိုင်းတွေကတော့ဒီအစီအစဉ်ကိုလက်မခံပါဘူး VOA သတင်းထောက်လင်ဒါဘရက်စတင်းဂျေရုဆလင်ကပေးပို့တဲ့သတင်းကိုကိုအောင်အောင်တင်ပြပေးထားပါတယ်ခင်ဗျာ
อิสราเอลปาร์ลิเมนต์ကလက်ရဇွန် Land of Israel Caucus အဖွဲ့ဟာမတ်လ9ရက်နေ့ကအထူးအစည်းအဝေးကျင်းပပြီးပါလက်စတိုင်းနှင့်တပ်သမား3သန်းကိုဂါဇာကနေအီဂျစ်နဲ့ဂျော်ဒန်ပြောင်းရွှေ့နေထိုင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အဆိုပြုချက်ကိုထောက်ခံခဲ့ကြပါတယ်။ Israel ပြည်နာရေးဝန်ကြီး Bezalel Smotrich ကတော့ Israel ကာကွယ်ရေးဝန်ကြီးဌာနအတွင်းပါလက်စတိုင်းတွေဂါဇာကထွက်ခွာဖို့တိုက်တွန်းမဲ့ရွှေ့ပြောင်းချေချနေထိုင်ရေးအာဏာပိုင်အဖွဲ့ကိုဖွဲ့စည်းထားပြီလို့ဆိုပါတယ်။
ဘကောရှေကလ်ရှန်စကီယာ
ဖြူပြောင်းချေချောက်သုံးရတဲ့ငွေမှန်သမျှစစ်တကြိမ်ပြည်တကြိမ်တိုက်နေတာတဲ့အကုန်ကြတက်တာပါလေဒီစီစဉ်ကုန်ကြစည်တွေကလည်းအခက်ခဲမရှိပါဘူးဒါဟာစီစဉ်တစ်ခုဆိုတာတဲ့အရှိလေပိုင်းနဲ့အစ္စရေးအတွက်သပိုင်းဝင်လှည့်ပြောင်းတစ်ခုဖြစ်ပါလေ
အမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်အဖွဲ့ကိုလက်နက်မဖြုတ်ဘဲပါလက်စတိုင်းအာဏာပိုင်တွေဂါဇာကိုဆက်အုပ်ချုပ်ဖို့အီဂျစ်နဲ့အာရဗ်အဖွဲ့ချုပ်တို့ရဲ့အဆိုပြုထားတဲ့အစီအစဉ်တဲ့ဂါဇာဒေသခံတွေပြောင်းရွှေ့သွားဖို့အစီအစဉ်ကပိုလက်တွေ့ကျတယ်လို့ပါလီမန်အမတ်ဆင်ချာရူထမန်ကပြောပါတယ်
People will say, let's rehabilitate Hamas.
Hamas တွေပြန်ပြီးခြေခံလာ။ Hamas တပ်တွေအင်အားကောင်းလာ။ခွင့်ရေးပေးဖို့ပြောနေတယ်ရေ။တကယ်ဖြစ်မဟုတ်ပါဘူး။ Gaza အတွက် Gaza ဒေသခံတွေအတွက်နဲ့ဒေသရင်းညီညွတ်ရေးအတွက်ပါအနေများပါတယ်
။စစ်ဖြစ်ပွားနေတဲ့ဒေသကနေထွက်ခွာဖို့တိုက်တွန်းတာဟာနိုင်ငံတကာဥပဒေချိုးဖောက်ရာမရောက်ဘူးလို့လဲ Colette Mwara ရေးအဖွဲ့က Eugene Kontorovich ကပြောပါတယ်။
We know that in time of war there are refugees.
စစ်ကာလအတွင်းဒုက္ခသည်တွေတော့ရှိလာမှာပါ။အာဖဂန်မှာဆိုရင်ဒုက္ခသည်တန်းနဲ့ချီရှိသလို၊ Syria မှာလည်းဒုက္ခသည်တန်းချီရှိပါတယ်။ Ukraine မှာလည်းလာတူပါပဲ။ဒါတွေကိုလူမျိုးနွယ်စုလိုက်တန်းစင်ဖယ်ရှားပစ်တယ်လို့မခေါ်ပါဘူး။ဒုက္ခသည်တွေများလာအောင်ရည်ရွယ်ချက်နဲ့လုပ်တာမဟုတ်ပေမဲ့စစ်ဖြစ်လာပြီဆိုရင်တော့ဒီလိုအခြေအနေတွေကိုတားဆီးလို့မရပါဘူး
။ Liberal Muara ရေးရအဖွဲ့အစည်းဖြစ်တဲ့ Settlement Watch အဖွဲ့ကနိုင်ငံရေးအခက်ခဲ Hagit Offering ကလည်းအခုလိုပြောပါရတယ်။
This is not voluntary.
သူတို့သဘောဆန္ဒလျောက်သွားတာမဟုတ်ပါဘူး။အတင်းကျပ်နေရာရွှေ့ပြောင်းခိုင်းတာပါ။ဒါဟာစစ်ရာဇဝတ်မှုမြောက်တယ်လို့ကျင့်ဝတ်နဲ့လည်းမကိုက်ညီပါဘူး။လူတွေရဲ့ဘဝငရဲကြတယ်လို့ဖြစ်အောင်လုပ်ပြီးသူတို့ကပြောင်းကျင်လို့ပြောင်းတာပါလို့ပြောရအောင်။သူတို့ကသူတို့ဆန္ဒလျောက်ပြောင်းတာမဟုတ်ပါဘူး
။ They want to leave the place.
Israel Parliament အမတ်တော်တော်များများက2005ခုနှစ်တုန်းကဂါဇာကမ်းမြောင်မှာဂျူးအခြေချနေရာပေါင်း21နေရာဖျက်သိမ်းခဲ့တဲ့အစီအစဉ်ကိုပြန်လည်အကောင့်ထည့်ဖော်ကျင်းနေကြတာပါအခြေချနေထိုင်ရေးလှရှားမှုခေါင်းဆောင်ဒနီလာဝိုက်စ်ကခုလိုပြောရတယ
် The people of Israel are ready to fight
Israel လူလူကတိုက်ခတ်ဖို့အစီအသက်ပါဒါမှ Trump ရဲ့ဂါဇာဒေသခံတွေပြောင်းရွှေ့သွားဖို့အဆိုပြုချက်ကိုအကောင့်ထည့်ဖော်ဖို့လည်းအစီအသက်ပါဒီချိန်တည်းမှာဂါဇာဒေသအတွင်းဂျူးတွေအခြေချနေထိုင်ရေးဆိုတဲ့ဇီယွန်ဝါဒကိုအကောင့်ထည့်ဖော်ဖို့လည်း Israel လူလူကအစီအသက်ဖြစ်နေပါပြီ
The entire Gaza.
ကာဇာမဂျူးတွေပြန်အခြေချနေထိုင်မဲ့အစီအစဉ်အကောင့်ထဲပေါ်လာဖို့အလံဝင်နေသေးပေမဲ့ဟာမတ်စ်တွေကာဇာမှာရှိမနေရေးကိုတော့အစ္စရေးအများစုကလူလာပါတယ်တချို့ကတော့ပါလက်စတိုင်းတွေဂါဇာကထွက်ခွာတာအကောင်းဆုံးပဲလို့ယူဆနေကြပါတယ်ခင်ဗျာ
ကိုအောင်ဖြစ်ပါတယ်ခင်ဗျာအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတို့တွေအကြောင်းပြောပြပေးခြင်းပါတယ် ပင်လယ်ပြင်မှာကရက်လီစီးနေတဲ့လူငယ်တူကိုဝေးလာငါးကပါဇက်ထဲငုံလိုက်ပြီးမှပြန်ထုတ်ပေးလိုက်လို့အသက်ဘေးကလွတ်သွားပါတယ်။အမေရိကန်မှာပြန်တန်းနေတဲ့ကုန်တင်လေယာဉ်အင်ဂျင်ကိုငှက်ဝင်တိုက်လို့မီးဆွဲလောင်ပြီးအရေးပေါ်ဆင်းသက်ခဲ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူလေးတွေကိုမအေးသန္တာကျော်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
တင်လေတစဉ်ပြန်တန်းနေနဲ့မိတော့နဲ့မိခိုးတွေဥထွက်နေတာကိုမြေပြင်ပေါ်ကလှမ်းတွေ့ရတာဖြစ်ပါတယ်။အဲ့လိုတွေ့ရပြီးမကြခင်မဲ့ FedEx Counting လေးရင် New York Liberty အပြည်ပြည်ဆိုင်ရာလေဆိပ်ကိုအရေးပေါ်ဆင်းသက်နိုင်ခဲ့ပါတယ်။မလာတည့်ရဲ့စနေနေ့မနေ့အစောပိုင်းမှာဖြစ်ပြီးတော့လေရင်ပြန်တက်ပြီးမကြခင်မှာပဲငှက်တကောင်နဲ့တိုက်မိလို့အင်ဂျင်မီးလောင်သွားခဲ့တာပါ။ဒီလေရင်က Boeing 767အမျိုးအစားလေရင်ဖြစ်ပြီးတော့ New York ကနေ Indianapolis မြို့ကို track ခွာပြန်တန်းတာဖြစ်ပါတယ်။လူမှုကွန်ရက် X အသုံးပြုတဲ့သူတို့ဗီဒီယိုမှာတော့မြို့ဆွေစီရဲ့ Elizabeth မြို့ပေါ်ကနေပြီးတော့လေရင်မီးလောင်နေတဲ့ခိုက်တံကိုတွေ့ရပါတယ်။မနေ့ရှိလာရဲ့ခွဲကြောင်မှာလေရင်ကိုအရေးပေါ်ဆင်းသက်ခဲ့ရတယ်လို့ New York နဲ့ New Jersey စိတ်ကဲအာဏာပိုင်ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘေးကင်းအောင်လေကြောင်းလမ်းတွေခဏရပ်ထားခဲ့ရပေမဲ့လည်းခဏအကြာမှာပဲပြန်ပြီးတော့လဲပတ်နိုင်ခဲ့ပါတယ်။ကျကြသွားတဲ့ Star Duster 2လေငယ်လေးအပျက်စီးကိုတဲ့တန်နိုင်တွေဖြစ်ပါတယ်။ American ပြည်အောင်စု Texas ပြည်နယ် Tarrant County မှာဖေဖော်ဝါရီ24ရက်နေ့တုန်းကလေငယ်တစ်စင်းပြတ်ကျခဲ့တာဖြစ်ပြီးလေမော်လိုက်ပါလာသူနှစ်ဦးလုံးအသက်ရှင်လွတ်မြောက်သွားပြီးထိခိုက်ဒဏ်ရာအနည်းငယ်ရသွားတာပါ။လေရင်ထွက်ထွက်ချင်မှာပဲအနည်းငယ်ကသူများခြံဝင်တဲ့ကိုပြတ်ကျခဲ့တာဖြစ်ပြီးမြေပြင်ပေါ်မှာပါအသက်အန္တရာယ်ထိခိုက်မရှိခဲ့ပါဘူး။လေရင်ကတော့မီးဆွဲလောင်ပြီးတော့အခုတွေ့ရသလိုတစ်စင်းလုံးဘာမှမကျန်အောင်လို့ပြကျသွားပါတယ်။လေရင်ပြန်တက်ပြီးမှပဲလေရင်မှုကလေရင်ကိုထိ ंछ ုပ်လို့မရတော့ဘူးဆိုပြီးတော့လေအရေးပေါ်အကူအညီလှမ်းတောင်းခဲ့ပါတယ်။လေရင်ပြကျရတဲ့အကြောင်းရင်းအတိအကျကိုတော့လေးချောင်းဘေးရှင်ရေးပုတ်ဖွဲ့ကစုံစမ်းနေစေဖြစ်ပါလိမ့်ရှင်။အမေရိကန်လေယာဉ်တဲ့စစ်တမောတောင်ကိုရီးယားနိုင်ငံဘူဆန်မြို့ကိုမလ2ရက်နေ့ကဆိုက်ရောက်ခဲ့ပါတယ်။မြောက်ကိုရီးယားကသူ့ရဲ့တံပြန်တိုက်ခိုက်နိုင်ရည်ကိုပြသတဲ့အနေနဲ့ cruise ဂျုံကြီးတွေစမ်းသပ်ပစ်လွတ်ပြီးတော့ရပိုင်းတွင်မှာအခုလိုအမေရိကန်ရဲ့စစ်အင်အားပြသမှုဖြစ်နေဒီတမောကိုရီးယားကျွန်းဆွယ်ကိုဆိုက်ရောက်တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတချိန်လုံးအကဲစန်းစိန်ခေါ်နေတဲ့အချိန်မှာအခုလိုမျိုး USS Carl Vinson လေယာဉ်တင်တမောနဲ့တိုက်ခိုက်ရည်အဖွဲ့ဆိုက်ရောက်တာဟာခိုင်မာတဲ့အမေရိကန်တန်ကိုရီးယားစစ်ရေးမဟာမိတ်ကိုပြတာတာဖြစ်တယ်လို့ဒီမဟာမိတ်နှစ်နိုင်ငံရဲ့စစ်ရေးပူးပေါင်းဆောင်ရွက်နိုင်စွမ်းကိုတိုးမြှင့်မှုဖြစ်တယ်လို့တန်ကိုရီးယားရေတကကြေညာချက်မှာပြောထားပါတယ်။ဒီလေတင်တင်မောကတန်ကိုရီးယားနိုင်ငံကိုရောက်လာတာပြီးခဲ့တဲ့ဇွန်လနောက်ပိုင်းမှာပထမဆုံးအချိန်မှာအခုလိုမျိုးလေတင်တင်မောလွှတ်လိုက်တာဟာမြောက်ကိုရီးယားကဒေါသထွက်မှာတေချာသလောက်ဖြစ်ပြီးတော့ဒီလိုမျိုးတိုက်ခိုက်ဆွေးရင်မြင့်တဲ့အမေရိကန်စစ်လက်နက်တွေယာယီဖြန့်ချမှုကိုသူတို့ကအဓိကလုံခြုံရေးချင်းချောင်းမှုဖြစ်နေရှုမြင်တတ်ပါတယ်။အရင်တွေကအခုလိုမျိုးအမေရိကန်ရဲ့လေယာဉ်တင်သင်္ဘောတွေတာဝေးဖြစ်ဘုံကျဲလေယာဉ်တွေနဲ့နျူကလ িয়ার ဆွေးရင်သုံးရင်းငုတ်သင်္ဘောဆေးလွတ်မှုကိုတုံ့ပြန်ပြီးတော့မြောက်ကိုရီးယားကဒုံးကျည်စံတန်ပြစ်လွတ်မှုတွေတံပြန်လှုပ်ဆောင်ခဲ့ပါတယ်။တန်တဂိုနီးယားဒေတာမှာတော့ကာရက်လေစီနေတဲ့အမျိုးသားလေးတူကိုဝေလာငါးကြီးတကောင်မျိုးချလိုက်ပြီးတော့ချက်ချင်းမဲ့ပြန်လွှတ်ပေးလိုက်လို့တေရမရောက်တက်မပြောက်ဆိုတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။မက်ဂလန်ရေလက်ကြားကဆန်အစ်စီဒူမိပြားတိုင်းနာဘာအီအီအီအယ်ဂီဘာကန်ဂျီမှာဖေဗရူလာအစပိုင်းလောက်တော့ဖြစ်သွားတာပါ။အေဒရီယန်ဆင်မန်ကတ်ဆိုတဲ့လူငယ်လေးကသူ့ရဲ့အဖေဖြစ်တဲ့ဒဲလ်ဆင်မန်ကတ်နဲ့အတူကာရက်လေစီနေတော့မှဝေလာငါးကြီးကရုတ်တရက်ရေမြင့်နေပြီမော်တက်လာပြီးတော့အေဒရီယန်နဲ့သူ့ရဲ့အဝါရောင်ကာရက်လေလေးကိုပါဇက်ဟပြီးတော့မျိုးချလိုက်တာဖြစ်ပါတယ်။ပြီးချက်ချင်းပဲဆက်ကမာရဲ့တွင်မှာပြန်လွှတ်ပေးလိုက်ပါတယ်။အဲဒီအချိန်မှာအဖေဖြစ်တဲ့သူကသူ့နဲ့ guide နဲ့အကွာမှာပဲရှိနေပြီးတော့ဗီဒီယိုရိုက်နေရင်ကသူ့ရဲ့သားကိုအစ်စင်းနေအစ်စင်းနေလို့လှမ်းအော်ပြောနေတာကိုဗီဒီယိုထဲမှာကြားရပါတယ်။မျိုးချခံရတဲ့ကောင်းလေးကတော့ကျွန်တော်တည်သွားပြီလို့ထင်တာတဲ့။ဝေလာငါကျွန်တော်ကိုမျိုးချလိုက်ပြီလို့ထင်တာလို့ AB သတင်းဌာနကိုပြန်ပြောပါရည်။သူတို့ကြုံတွေ့ခဲ့ရတဲ့အတွေ့အကြုံကတကယ်ကိုကြောက်စရာကြီးဆိုပေမဲ့လည်းတားဖနှစ်ယောက်လုံးအတင်းငိမ့်ဆုံးဖြစ်အောင်ကြိုးစားပြီးတော့နှစ်ယောက်လုံးဘာမှမထိခိုက်ဖြစ်နေကဲမော်ကိုအရောက်ပြန်လာနိုင်ခဲ့ပါရည်။ဘရာဇီးလ်နိုင်ငံရဲ့အရှေ့ပိုင်းကမြို့ငယ်လေးတစ်မြို့ဖြစ်တဲ့ပရီတီကူပိုမြို့မှာဖ ဖေဖော်ဝါရီလလေလောက်ကစပြီးတော့မြေပြိုတာတွေပြင်းပြင်းထန်ထန်ဖြစ်ခဲ့လို့အများပြည်သူဘေးရန်နေအခြေအနေတောင်ကြီးညာခဲ့ရတာပါ။အဲ့မျိုးမှာဖြစ်နေတဲ့ဘူမိဖြစ်စဉ်ကိုဖာဆိုရိုကာလို့ခေါ်ပြီးဒီဖြစ်စဉ်ကြောင့်မြေကြီးခြိုက်ဝင်ပြီးဟေယာမမြေကြီးကြီးတွေပေါ်လာတာဖြစ်ပါတယ်။ဒီကျိုးဆိုရင်မီတာရာချီအချင်းရှိပြီးတော့လူနေရက်ွက်တွေစီကတ်လာတာပါ။တပတ်အတွင်းမာရန်ဟိုပြည်နယ်လွတ်တော်မှန်ဝဲလင်တန်တူကိုစုကအိမ်မျိုးကိုတွားရောက်စစ်ဆေးခဲ့ပြီးတော့ဒီမြေချင်းကြီးတွေကြောင့်လမ်းတွေအိမ်တွေပျက်စီးနေတာကိုထောက်ပြခဲ့ပါတယ်။သူကတရားရုံးကအရင်ကလေးကအရေးယူဖို့မိန့်ထုတ်ထားပေမဲ့အစိုးရဘက်ကအကောင့်ထဲမဖော်ပြဘူးလို့ဝေဖန်ပါတယ်။မြို့နယ်အင်ဂျင်နီယာဌာနရဲ့ဤပညာအစီရင်ခံစာမှာတော့လက်ရှိမိုးသည်ပြင်းထန်နေတဲ့ယာစီမှာဒီပြဿနာကပိုဆိုးလာတယ်လို့ထောက်ပြပါတယ်။သူကဒီဖြစ်စဉ်ကသဘာဝအလျောက်တော့ဖြစ်တာပါ။ဒါပေမဲ့လေလူတွေရဲ့လုံရက်တွေကြောင့်ပိုဆိုးစေပါတယ်လို့မာရန်နိုတက်ကတူကဘူမိပညာရှင်မာစီလီနိုဖာရီယက်စ်ကပြောပါတယ်ဒီစီရင်စုမှာကလူရေ9000ကျော်နေထိုင်ပြီးတော့အနေရှိတဲ့အိမ်တွေကိုတော့အာဏာပိုင်တွေအနေနဲ့တင်းယူခွင့်ထုတ်ပေးထားပြီးတော့ဒီဖြစ်ရမှာထိခိုက်ရတဲ့မိသားစုတွေကိုလည်းပြန်ပြီးတော့နေရာချထားပေးဖို့အစီအစဉ်နေပါတယ်ရှင
်မိုင်းတန်တာကြောင့်ဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးခီးသွားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အဗေးနီးယားနိုင်ငံကိုနှစ်ပေါင်း40ကြာအုပ်ချုပ်ခဲ့တဲ့ကွန်မြူနစ်အာဏာရှင်ဟောင်းအန်ဗေးဟော်ဂျာရဲ့ဇင်ခံအင်ဂျီကိုနိုင်ငံတကာအမှုပညာရှင်တွေလာရောက်နေထိုင်ဖန်တီးနိုင်တဲ့နေရာတစ်ခုအဖြစ်အသွင်ပြောင်းထားပါတယ်။တချိန်ကပြည်သူတွေကိုအာဏာပြရာကိုကယ်ရေးဌာနချုပ်လိုဖြစ်ခဲ့တဲ့အဆောက်အဦကြီးစီကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်အောင်ပါခင်ဗျာ။
ဘောကန်ကျွန်းဆွေအနောက်ပိုင်းကအယ်ဘေးနီးယားနိုင်ငံတီရာနာမြို့တော်မှာဗီလာ31လို့ပြောလိုက်ရင်လူတိုင်းသိကြတဲ့အိမ်ချမ်းဝင်းကြီးတစ်ခုရှိပါတယ်။1944ခုနှစ်ကနေ1985ခုနှစ်အထိနိုင်ငံကိုအနှစ်40ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းအန်ဗဲဟော်ဂျာနေထွားခဲ့တဲ့တစ်ချိန်တုန်းကဩဇာအာဏာအရှိဆုံးနေရာတစ်ခုဖြစ်ပါတယ်။အယ်ဘေးနီးယားနိုင်ငံကိုကမ္ဘာနဲ့အဆက်ဖြတ်ပြီးတော့ပြည်သူတွေကိုတရားခံတွေလိုဖိနှိပ်အုပ်ချုပ်ခဲ့သူလို့သမိုင်းပညာရှင်တွေပြောကြတဲ့အာနာရှင်ဟောင်းဟော်ဂျာနေခဲ့ချိန်တုန်းကသုံးထပ်တိုက်အစာဦးကြီးဟာအဲ့ဒီနေရာမှာအထက်အမြင့်ဆုံးဖြစ်ခဲ့ပါတယ်။အခုအချိန်ထိ The Block လို့ခေါ်ကြတဲ့ဒီနေရာမှာအဲ့ဒီတုန်းကလုံခြုံရေးအထူးအထက်ချထားပြီးတာမန်ပြည်သူတွေအနာဂတ်လိုတော့မရခဲ့ပါဘူး။အာနာရှင်ထိတ်တန်းအကြီးအကဲတွေနေကြတဲ့ The Block မှာခေါင်းဆောင်ဟော်ဂျာရဲ့အိမ်ကသုံးထပ်အမြင့်ဆုံးဖြစ်ပြီးခြံတဲ့အိမ်တွေကတော့နှစ်ထပ်တိုက်တွေဖြစ်ပါတယ်။သူ1985ခုနှစ်မှာကွယ်လွန်သွားခဲ့ပြီးမဲ့အယ်ဘေးနီးယားမှာတပါတီအာနာရှင်စနစ်အဆုံးသတ်တဲ့1992ခုနှစ်အထိသူ့ဇနီးနဲ့သားသမီးတွေဒီအိမ်မှာဆက်နေသွားခဲ့ကြပါတယ်။အခုတော့တမိုင်းဝင်ဒီအိမ်ကြီးကိုအမှုပညာဖန်တီးအိမ်ကြီးအဖြစ်နဲ့အသွင်ပြောင်းထားပါတယ်။စာပေအမှုပညာတွေကိုဆန်ဆာဖြတ်ပိတ်ပင်အမိန့်တွေပေးခဲ့တဲ့နေရာမှာလွတ်လပ်တဲ့ဖန်တီးမှုတွေလုပ်ပြီးတော့အန်တူရာဖြစ်တယ်လို့စီစဉ်တဲ့ဒီ Villa 31 နဲ့ပြင်သစ်အခြေဆိုင်နိုင်ငံတကာအမှုပညာဖောင်ဒေးရှင်း Art Explorer ကဖော်ပြပြောဆိုထားပါတယ်။
I think this is a vision, it's a process of transformation.
So the sense အသွင်ပြောင်းလဲသွားမယ့်စိတ်ကူးဖြစ်တယ်လို့ထင်ပါတယ်။အသွင်ပြောင်းမှုပထမဆင့်အနေနဲ့ဒီရင်ကြီးကိုပြန်ပြီးပြင်ဆင်ခဲ့ပါတယ်။တကယ်နောက်ဆုံးအဓိကအသွင်ပြောင်းတာကတော့ဒီအမှုပညာရှင်တွေလာနေပြီးတော့သူတို့ဖန်တီးချင်တာကိုဒီမှာဖန်တီးကြဖို့ဖြစ်ပါတယ်။နာကျင်စရာအဖြစ်ဆိုးတွေရဲ့သင်္ကေတတစ်ခုလို့ဖြစ်နေတော့ဒီရင်ကြီးနဲ့ဆက်ဆက်နေသမျှအတိတ်ဆိုးတွေကိုအမှုပညာရဲ့တကူနဲ့ကုစားဖို့ဖြစ်တယ်လို့ကျွန်မကတော့ယုံကြည်ပါတယ်
။အာနာရှင်ဟောင်းဟော်ဂျာတည်ဆုံးခဲ့တဲ့အထိဒီရင်ကြီးမှနေသွားခြင်းအတွင်းမှာပြည်သူတွေကိုဖိနှိပ်တဲ့အမိန့်အာဏာမျိုးစုံကိုထုတ်ပြန်ခဲ့ပါတယ်။အတန်လုံအောင်လှုပ်ထားတဲ့အခန်းပေါင်းများစွာရှိသလိုတချို့အခန်းတွေမှာရုပ်ပြင်တန်ကြားဆက်တွေတပ်ဆင်ထားပါတယ်။နိုင်ငံရေးအတိုက်အခံလုပ်သူလို့ဆွဆွဲခံရသူတွေကိုနှင်းပန်းနှိပ်စက်တဲ့ရုပ်သံတွေကိုဟော်ဂျာနဲ့ဇနီးဖြစ်သူတို့မကြမကြာကြီးလေးရှိတယ်လို့သမိုင်းပညာရှင်တွေကပြောပါတယ်။မြေအောက်ခန်းကိုလည်းအသေးချာစောက်ထားတာမှရေကူးကန်အောင်ရှိပါတယ်။အဲဒီမှာထွက်ပြေးနိုင်တဲ့တကားတစ်ခုရှိပြီးတော့အခိုင်အခန့်စောက်ထားတဲ့မြေအောက်ဘန်ကာကိုတွားနိုင်ဖို့လှိုင်ကောင်းဖောက်ထားပါတယ်။ဖြီးသူတွေကိုနှစ်ပေါင်း40ကြာဖိနှိပ်ခဲ့တဲ့အာနာရှင်ကြီးနေသွားတဲ့အိမ်မှာအခုတော့ကမ္ဘာတဝန်းကအမှုပညာရှင်တွေကိုတချိန်မှာ3လစီလာနေပြီးတော့အမှုပညာဖန်တီးမှုတွေကိုလှုပ်ခွင့်ပေးထားပါတယ်
။ It is difficult to be in here. It's difficult to sleep in here. It's
ဒီနေမှာရှိနေရတာကစိတ်မသက်သာသလိုညအိပ်ဖို့လည်းခက်ပါတယ်။ဒီအင်ဂျင်နီယာပတ်သက်လို့လေလာလေနက်နက်နေနေရှာဖွေစရာတွေတွေ့လာနေပါပဲ။မှတ်တမ်းအဖြစ်ချရေးထားတာတွေထဲမှာမရှိတဲ့နှုတ်သမိုင်းတွေအလွာမျိုးစုံကလူတွေကျမတို့ကိုပြောပြကြတဲ့မေးလို့မရတဲ့အဖြစ်တွေကိုကြားရလေနောက်ထပ်ထပ်ပြီးတော့သိချင်လေဖြစ်ပါတယ
်လူခွေရဲ့ချိုးဖောက်မှုမျိုးစုံကိုမျက်မြင်သက်သေဖြစ်ခဲ့တဲ့ဒီအဆောက်အဦကြီးတဲကိုဝင်လိုက်တာနဲ့ဖြစ်ပျက်ခဲ့တာတွေကိုခံစားနိုင်တယ်လို့ယူကရိန်းအမှုပညာရှင်ကပြောသလိုအီတလီအမှုပညာရှင်ကလည်းညာရိုက်အိမ်မက်ဆိုးတွေမတ်တယ်လို့ပြောပြပါတယ
် Ogni giorno quando mi sveglio prendo nota dei miei sogni perché sono dei sogni assurdi
ဒီရောက်ကတဲ့ကအတိမဲ့မရှိတဲ့အိမ်မက်ဆိုးတွေမတ်နေတာမို့လို့မနက်နိုးတိုင်းမတ်သမျှအိမ်မက်တွေကိုကျမခြာရေးထားပါတယ်။အဲ့ဒီအိမ်မက်တွေကကျမဇလန်အတွက်အချက်အလက်စုဆောင်းလေ့လာတဲ့အပေါ်တက်ရောက်မှုရှိပါတယ်။ကျမဖန်တီးမှုအတွက်မျှော်လင့်မထားတာတွေပေါ်လာတာမို့လို့ဒီမှာကိုယ်တိုင်လာနေနိုင်တာကသိတ်အရေးကြီးပါတယ်။
တစ်ချိန်လုံးကပြည်သူတွေစိတ်ကူးကြီးလို့တော့မရနိုင်ခဲ့တဲ့ Villa 31 အင်ဂျီအောက်ကမြေအောက်ဘန်ကာတွေဘုံကိုချင်းတွေစီကိုရောက်အောင်ဖောက်ထားတဲ့မြေအောက်လှိုင်ကောင်းတွေဟာဖန်တီးဖော်ထုတ်ပြသဖို့အကောင်းဆုံးနေရာတွေဖြစ်တယ်လို့ Albania ပြည်သူကအမှုပညာရှင်ကထင်ပါတယ
် I am Chom Kinder Suar Portage Villuar Sipun
အမှုပညာရှင်တယောက်အမြင်နဲ့ပြောရရင်ကျမကတော့မြေအောက်လှိုင်ကောင်းတွေကိုစိတ်ဝင်စားပါတယ်အခုချိန်ထိလည်းလျှို့ဝှက်စမ်းကြလို့ဖြစ်နေတော့မှာဘာလျှို့ဝှက်ချက်တွေရှိသလဲဘာတွေကိုဖော်ပြနေသလဲဆိုတာကျွန်မဖော်ထုတ်ပြီးတော့အဲ့ဒီလျှို့ဝှက်ချက်ကိုအမှုပညာဖန်တီးမှုအနေနဲ့ပြချင်ပါတယ
်အာနာရှင်ဟောင်းဟော်ကြားအုပ်ချုပ်ခဲ့စဉ်ကာလအတွင်းမှာနိုင်ငံသားတွေနိုင်ငံနဲ့လာခွင့်မပေးသလိုပြည်သူတွေကိုလည်းပြည်ပထွက်ခွင့်ပိတ်ပင်ထားခဲ့ပါတယ်နိုင်ငံသားစာအုပ်တွေဆိုလည်းစင်စာဖြတ်ပိတ်ပင်ခဲ့ပါတယ်ဒါပေမဲ့အင်ဂျီတဲကစာကြည့်လိုက်မှာတော့ပြည်သူတွေကိုဖတ်ခွင့်မပေးခဲ့တဲ့ရသဆုံနိုင်ငံသားစာအုပ်တွေကိုတွေ့ရပါတယ်။အာနာရှင်ဟောင်းဟော်ဂျာဟာပြင်သစ်မှာနေထိုင်ခဲ့ဘူးသလိုပြင်သစ်စကားပြောတတ်သူမဟုတ်စာအုပ်အများစုကပြင်သစ်ဘာသာနဲ့ရေးသားထားတဲ့စာအုပ်တွေဖြစ်ပါတယ်။ဒါရီအလုံးနှစ်ပေါင်းများစွာမပြောင်းမပြတ်ဒီတိုင်းရှိနေတာကိုအမှုပညာရှင်တွေကမယုံနိုင်အောင်ဖြစ်နေကြပါတယ
်။ I think for me what strikes me about the villa is thatIt's immaculately well preserved in the way that
ဒီကြီးနဲ့ပတ်သက်လို့ကျမအတွက်အဝန်ဆရာဖြစ်ရတာကမပြတ်မစည်းနဲ့အခြေအနေတော်တော်လေးကောင်းနေသေးတဲ့အချက်ပါ။နာကျင်မှုတွေ၊စိုးရိမ်ပူပန်မှုတွေကိုခံစားလို့ရနိုင်တဲ့ကြီးလေးတဲ့စိတ်ခံစားချက်မျိုးအခုချိန်ထိရနေသေးပါပဲ
။ I think there's something soExtraordinary to occupy the space and in a few generations.
Now မျိုးဆက်တွေဒီနေရာကိုလာနေပြီးလွတ်လပ်တဲ့တွေးခေါ်ဖန်တီးမှုတွေလုံနိုင်ကြမယ့်ကိစ္စကတူမတူအောင်ထူတယ်လို့ထင်ပါတယ်။လွတ်လပ်မှုကိုဂုဏ်ပြုရရောက်ပါလိမ့်မယ်။ဟောချာရဲ့အမိန့်ကိုနှွန်စာရရောက်ပါတယ်။သူရေးခဲ့တဲ့သမိုင်းကိုတနည်းတစ်ပုံဖြတ်ရရောက်ပါတယ်
။ Villa 31 Angel ရှိတဲ့ The Block နေရာကိုအရင်အတိုင်းထားစေခြင်းနဲ့ Albania ပြည်သူတချို့ကတော့အခုလိုမျိုးနိုင်ငံကအမှုပညာရှင်တွေလာနေပြီးတော့အမှုပညာတွေဖန်တီးတာကိုသိပ်ပြီးတော့သဘောမတွေးလှပါဘူ
း Percentarte ayo nuk mun percent fare nera nuk do te ishe per fare percentarte
အမှုပညာစံတာလောက်တာကျွန်တော်တော့မကြိုက်ပါဘူးအရင်တိုင်းထားတာပိုကောင်းပါတယ်စစ်သားတွေစောင့်နေတဲ့ကင်းတဲ့တစ်ခုဒီနားမှာရှိခဲ့ပါတယ်ဟိုနားကစောင်းဆိုင်နေရာမှာလည်းတစ်ခုရှိရတယ်အဲ့လိုပုံစံတူပြန်ထားပြီးတော့ကဘာလဲဧည့်သည်တွေလာကြည့်နိုင်တဲ့နေရာလွတ်တက်ပါတယ်ကြည့်ကျင်သူတွေလက်မှတ်ဝယ်ပြီးတော့ဝင်ကြည့်လို့ရတဲ့နေရာမျိုးဆိုရင်ပိုကောင်းပါပါတစ်ချိန်လုံးကအာနာရှင်တွေဘလို့နေခဲ့လဲဆိုတာနောက်မျိုးဆက်တွေသိနိုင်ပြီးလက်ရှိခေါင်းဆောင်တွေနဲ့ဘာကွာတယ်လဲနှိုင်းရှင်နိုင်အောင်လုပ်တင်ပါတယ် The Block နေရာအရင်တိုင်းပုံစံပြောင်းမသွားတာပိုကောင်းမယ်ထင်ပါတယ်အဲ့ဒါမှ The Block နေရာအကြောင်းကျွန်တော်တို့သားတွေမျိုးတွေဆက်ပြီးတော့တည်သွားကြမှာဖြစ်ပါတယ်
ပါလီမန်ဒီမိုကရေစီနိုင်ငံအဖြစ်1992ခုနှစ်ထဲကစတင်အသွင်ပြောင်းခဲ့တဲ့အယ်ဘေးနီးယားနိုင်ငံမှာအာနာရှင်ဟောင်းနေသွားတဲ့အင်ဂျီကိုပြတိုက်လို့ရမလားအများပြည်သူဝင်ကြီးနိုင်အောင်လုပ်ရမလားဆိုတာကိုအစိုးရကမဆုံးဖြတ်နိုင်ခဲ့ပါဘူးအခုတော့ Villa 31နဲ့ပြင်သစ်အခြေဆိုင်အမှုပညာဖောင်ဒေးရှင်း Art Explorer တို့ပေါင်းပြီးတော့အမှုပညာဖန်တီးအင်ဂျီအဖြစ်နဲ့အသွင်ပြောင်းနေပါတယ်ဖိနှိပ်မှုရဲ့ဗဟိုချက်မှာလို့အယ်ဘေးနီးယားပြည်သူတွေပြောကြတဲ့နေရာမှာအခုတော့အမှုပညာပြသမှုတွေတရုပ်ဆောင်တင်ဆက်မှုတွေကြပြဖတ်တန်တွေလွှမ်းပြီးတော့အာနာရှင်ဟောင်းရဲ့ပိတ်ပင်မှုတွေကိုအန်တုနေကြပါရဲ့ရှင်ကျမဆွေမြတ်မောမ
ခုတော့တရင်အချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်ကနေဒါရဲ့တမ်မနီနဲ့အလူမီနီယံတွင်းကုန်တွေအပေါ်မှာအမေရိကန်ကတွင်းကုန်ခွန်ကို50ရာခိုင်နှုန်းအထိတိုးမြှင့်လိုက်ပါတယ်။အမေရိကန်နဲ့အလုပ်ကြိုးစားတဲ့အမေရိကန်တွေအပေါ်မှာကနေဒါတို့ကဆယ်စုနှစ်နဲ့အချီအမျက်ထုတ်နေကြတာကြောင့်ကနေဒါရဲ့တမ်မနီနဲ့အလူမီနီယံတွင်းကုန်ခွန်ကိုသမ္မတထရန့်ကတိုးမြှင့်လိုက်တာလို့အင်ဂျီရောပြောခွင့်ရကပြောပါရခင်ဗျာ။အမေရိကန်အစိုးရအတုံးစိတ်ကိုမတ်လ14ရက်နေ့နောက်ဆုံးရက်ချတာပေးနိုင်ရေး Republican ကြီးစိုးတဲ့အောက်လွှတ်တော်မှာအင်္ဂါနေ့ကအရေးယူဆောင်ရွက်လိုက်ကြပါတယ်။CR လို့လည်းခေါ်တဲ့ရေတို့အတုံးစီဥပဒေကြမ်းကိုအောက်လွှတ်တော်မှာထောက်ခံမဲ218မဲကန့်ကွက်မဲ213မဲနဲ့အတူပြုနိုင်ခဲ့တာပါဥပဒေဖြစ်လာဖို့အတွက်ကတော့ Republican တွေကြီးစိုးတဲ့အထက်လွှတ်တော်မှာအတူပြုဖို့လိုအပ်ပါသေးတယ်ခင်ဗျာဖန်ဆီးခံထားတဲ့ဖိလစ်ပိုင်သမ္မတဟောင်းဒူတာဒေးကိုဒီဟိတ်ကနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးမယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်ခင်ဗျာဒရင်ချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ခင်ဗျာ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA ချစ်မိတ်ဆွေများအားလုံးဘေးကင်းလုံခြုံမှုရှိကြပါစေခင်ဗျာကျွန်တော်စံကြောပါ